Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသူရစီမြားရှင်လန်းချမ်းမြေကြပါစေ VOE American အတန်ကနေ2019ခုနှစ်ဒီဇင်ဘာလ12ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒိုင်းလိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မှုပြပါခင်ဗျာအခုမနေ့ကအစီအစဉ်လေးတဝန်ယူတင်ဆက်ပေးပါမှာ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့ဒီနေ့ကတော့နယူးယောက်မြို့မြေအောင်ယထာဗူရာယုံတို့ကအကြမ်းဖက်တိုက်ခိုက်ရန်ကြံစီမှုဖြစ်သွားခဲ့ပါတယ်ဂျေရုဆလင်ဟာအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးရဲ့မြို့တော်ဖြစ်တဲ့ကြောင်း EU ကအစ္စရေးဝန်ကြီးချုပ်ကိုပြောလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာရခိုင်မြောက်ပိုင်းကရိုဟင်ဂျာအရေးဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်ဒီလိုထူးခြားတဲ့ဒီနေ့ကိုကိုကြောင်လင်းနဲ့အတူတင်ပြပေးသွားမှာခင
်ကောင်းပါပြီခင်ဗျာအဲ့ဒီလိုဒီနေ့ကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာရီတဲမှာဆိုရင်တော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခသည်နေရပြန်ပူရေးကိစ္စမှာချူရင်းချက်တွေရှိနေတာနဲ့ပတ်သက်ပြီးတော့
Our concerns here are multiple actually. First is simply that the time
frame HRW လူခွင့်ရေးအဖွဲ့ကြီးရဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားရေးမှူးရဲ့စိုးရင်ချက်တွေကိုပြောသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါမယ်။အဲ့ဒါအပြင်ရွေးကြအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးဖို့ရှိတဲ့အကြောင်းနယူးယောက်မြို့မှာပောက်ကွဲမှုရဲ့နောက်ဆက်တွဲအခြေအနေတရုတ်နဲ့ဩစတြေးလျနိုင်ငံတို့ကြားမှာတင်းမာမှုတွေရှိနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အကြမ်းဖက်တိုက်ခိုက်ရန်ကြံစီသူတဦးကလက်လုပ်ဘုံးကိုကိုမာကတ်ပြီးနယူးယောက်မြို့ကလူအစီကားဆုံးမြောက်ယထာဗူဒါမှာတင်းလာနေကဖောက်ခွဲမှုပြုလုပ်ခဲ့ပါတယ်အသက်28နှစ်အရွယ်ဘင်္ဂလားဒေ့ရှ်နယ်ဘွားအကာယက်ဦးလာကအဲ့ဒီလိုဖောက်ခွဲမှုပြုလုပ်ခဲ့တဲ့အတွက်သူ့အပါအဝင်အနီးအနားမှာရှိနေသူ3ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်နယူးယောက်မြို့တော်ဝန်ဘီလ်ဒီဘလာစီယိုကတော့ဒါဟာအကြမ်းဖက်တိုက်ခိုက်ရန်ကြံစီမှုဖြစ်တယ်လို့ပြောပါတယ်တိုက်ခိုက်သူအနေနဲ့သူ့ရဲ့ရည်မှန်းချက်ကိုပြည့်ဝအောင်မြင်အောင်မလုပ်နိုင်ခဲ့တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်ကြောင်းလဲမြို့တော်ဝန်ဒီဘလာစီယိုကပြောပါတယ်ဘုံခွဲတိုက်ခိုက်ဖို့ကြံစီခဲ့သူအကြမ်းပြင်ပေါ်မှာခွေပြီးလဲကျနေတဲ့ဓာတ်ပုံကိုနယူးယောက်ရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဓာတ်ပုံထဲမှာတော့သူ့ကိုယ်မှာဝတ်ထားတဲ့အဝတ်တချို့စုပ်ပြဲနေပြီးဝမ်းပိုက်မှာလည်းပောက်ကွဲမှုကထွက်လာတဲ့မိခိုတွေကြောင့်ညှို့မဲနေတာကိုတွေ့ရပါတယ်။ပောက်ကွဲမှုကြောင့်ဒဏ်ရာသွားကြတဲ့အနီးအနားမှာရှိနေသူတွေကတော့နားဦးရာနဲ့ခေါင်းကိုက်တဲ့ဒဏ်တွေကိုခံစားခဲ့ကြရကြောင်းသူတို့ကိုကုသမှုပေးနေတဲ့ဆရာဝန်တွေကပြောပါတယ်။ပြည်ထောင်စုအစိုးရနဲ့နယူးယောက်မြို့တော်ကစုံစမ်းစစ်ဆေးမှုတွေဟာအကာရဲ့ဦးလာရှိရာဆေးရုံကလေးမှာမိကွန်ထုတ်ခဲ့ပြီးသူ့အနေနဲ့သူနေတဲ့ Brooklyn အရကတိုက်ခန်းကိုလည်းတွားရောက်စစ်ဆေးခဲ့ကြပါတယ
်။ Jerusalem မြို့ကို Israel နိုင်ငံရဲ့မြို့တော်ဖြစ်သတ်မှတ်ကြောင်း American သမ္မတ Donald Trump ကပြီးခဲ့တဲ့အပတ်တွင်ကြေညာခဲ့ပြီးတဲ့နောက်ပိုင်းဥရောပနိုင်ငံတွေအားလုံးဒါမှမဟုတ်အများစုကသူတို့ရဲ့တန်ယုံတွေကို Jerusalem ကိုပြောင်းရွှေ့လိုက်မယ်လို့မျှော်လင့်တဲ့ကြောင်း Israel ဝန်ကြီးချုပ် Benjamin Netanyahu ကမနေ့တုန်းကပြောဆိုလိုက်ပါတယ်။ Belgium နိုင်ငံ Brussels မှာ EU ဥရောပသမ္မတရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Federica မဂါရီနေနဲ့အတူရှိနေတဲ့ Israel ဝန်ကြီးချုပ်ကအခုလိုမျိုးပြောဆိုခဲ့တာပါ။သမ္မတ Trump ရဲ့ Jerusalem ကိုအတိမတ်ပြုမှုဟာအချက်အလက်တွေကိုဖြည့်ရှင်းဖို့တင်ပြလိုက်တာပဲဖြစ်ပြီးတော့ငင်းငယ်ရေးကတော့အခြေအနေမှန်တွေပေါ်မှာပဲအခြေခံတယ်လို့ဝန်ကြီးချုပ်နတ်တရာဟုကဆိုပါတယ်။ Jerusalem ဟာ Israel ရဲ့မြို့တော်ဖြစ်တယ်ဆိုတာကိုဘယ်သူကမှလည်းမငြင်းနိုင်ဘူးလို့သူကဆိုပေမဲ့လည်း EU နိုင်ငံသားရေးဖွယ်ဒီမူဝါဒဆိုင်ရာအကြီးအကဲကတော့ဥရောပသမ္မတအနေနဲ့အမေရိကန်သမ္မတရဲ့ဂျေရုဆလင်ကိုအစ္စရေးမျိုးတော်အဖြစ်အသိမှတ်ပြုတဲ့အတိုင်းလိုက်ပြီးတော့လှုပ်ဆောင်မှာမဟုတ်ဘူးလို့ဆိုပါတယ်ဒီဂျေရုဆလင်ဟာပါလက်စတိုင်းနဲ့အစ္စရေးတို့နှစ်ဦးနှစ်ဖက်စလုံးသက်ဆိုင်ပြီးတော့ငြိမ်းချမ်းရေးကိုလည်းအဲ့ဒီပေါ်မှာဖြေရှင်းရမယ်လို့ပြောခဲ့ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့အတွက်ယာရုကနေနှုတ်ထွက်ပေးဖို့အထက်လွှတ်တော်အမတ်လေးဦးကတင်းလာနေမှာတောင်းဆိုလိုက်ပါတယ်။သမ္မတထရမ့်အနေနဲ့အရာတို့ကနှုတ်ထွက်တင်ကြောင်းဒီဆွဆွဲပြောဆိုမှုတွေဟာယုံကြည်ရလောက်တဲ့အနေထားရှိပြီးအရေးအတွက်လည်းများကြောင်းအခုဆွဆွဲပြောဆိုနေကြတဲ့အမျိုးသမီးတွေရဲ့ထွက်ဆိုမှုတွေကိုသူ့အနေနဲ့နားထောင်ခဲ့ရပြီးအဲ့ဒီအမျိုးသမီးအများစုဟာဝမ်းနဲ့နေကြကြောင်းတင်းလာနေက CNN ရုပ်သံသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းနယူးယောက်ပြည်နယ်ကိုစားပြုဒီမိုကရက်ပါတီအထက်လွှတ်တော်အမတ်ကတ်စတန်ဂီလီဘရန်ကပြောပါတယ်သမရအနေနဲ့ချက်ချင်းယာရုကစင်မပေးရင်လွတ်တော်ကသူ့ရဲ့အမှုအကျင့်တွေအပေါ်စုံစမ်းစစ်ဆေးမှုပြုလုပ်ပြီးအပြစ်ပေးအရေးယူတင်ကြောင်းလည်းအထက်လွှတ်တော်အမဂီလီဘရန်ကပြောပါတယ်။အလားတူတောင်းဆိုမှုတွေကိုဗာမွန်ပြည်နယ်ကတတိပုဂ္ဂလအထက်လွှတ်တော်အမဘာနီဆန်ဒါစ်၊အော်ရီဂွန်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမဂျက်ဖ်မက်ကလီနဲ့နယူးဂျာစီပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမ Cory Bocarugal, Tonsoke, Pipare, Le Mansan, Sogamuri, Julungere, Sura, Susoja de Jau, Menisuna Pinega, Democrat Teller Doma, El Franke, Majaginga, Yaruga Noto Tabir and Alma, Tamara Trump, Ninele, Yaruga Noto Bebo, Eddie Teller Doma, Leuga, Tonson, Nigaja, Pipare.
Syrian and Dream Machine, Russia Taporego, Tidita, Shochabo, Maintopian Tarelu, Russia, Tamara, Bloody, Mia, putting up Nedonga Piolebare, Syrian and Latakia Pine Machide, Russia, Leader Chesaiska, Hemingo, Mone Dongadi, Mamping of Lagero, Gulumu, Russia, Tamraga, Pioso Gapibido, Edimabe, Syria, Tamra, Bashar, El Asan, Tamra, Putino, Triso, Gejavare. Syria Tamra Asaku Tokamido Russia Tapuri, Syria Nang and Dream Matankuya Sangakunik Gong Banga, Wenya Lagajalaba, Nanganaga Champa the Maridega, Sozon Osugu, Syria Ne Russia Tapuriga, Nenin and Get Elu Tamra Puttinga, Piobare, Ayasa Dujua Puego to Surapchebare, Russia Nang and Dringa the Syria Nang and Dringa Champa Muninima, Russia Ye Pawne Kanganagu, Jesu Denelu, Syria Tamra Asaka, Pioget, Jounty, Syria Sua by Tanaga, Popiavare. Syria Pidurigale, Russia, Tate, yet, Sawyan Namurigo, Mema Mobulu, Sovare. Russia, yet, Sizengaro, the Latakia Pinega, Russia, leader, Chesais Kang Heminine, the Tatas Ditaga, Yedas Kango, Sabido Taume, so that Sizema, Russia Tamra putting her Syrian and Gango, Gupon Mazun, Chen Yola get a Pipiro, Egypt Nango, Toma, Syria go Wangerava, Syria Tamra Basha as a Sakko, Yaruga Song. Quabo, Joe Banjare, Natal Satakuniga Sare, Bonka Murima, Russia, Tadia, Wenya Patamuga, Tamara Asatu at the Bonin Hinema, Tauku Pisigabare.
You ever regret the Yamanapa Mabada Sisenego, Malecha Nagani Kunanai at tea, Lindomida, those and ne, Kilohax go down Ninga, Lindomida Lise, Kilohax Kole don Donya, Lindomida Lise She, Kilohax Chowte Shangane. Dutiya naiwa ma line lamb meter 190 kHz 55 ru ga ni thon le pe ni ba de shin
American tang ga tadin ne ko set le chin nya ni da ba khamya yakan pi myaw pai ro nya a cha de ne patet lu kulatama ga lounjoun yi council ma di kine inga ni ma swin ne bo shi ni ba le pi ka de november la ga lounjoun yi council ukkhata ye myama a yi chin nya che thwat la pi tala a cha ma a khu lo tha ma swin ne ja ma le phit ba de AI ခေါ်နိုင်ငံတကာလူငင်းချမ်းသာကွင့်အဖွဲ့ကြီးကတော့ရခိုင်ပြည်မြောက်ပိုင်းမှာ၃လကျော်ကြာမြင့်လာတဲ့လူသားမျိုးနွယ်အပေါ်ရာဇဝတ်မှုကျူးလွန်မှုတွေအဆုံးသတ်ဖို့ဒီဇင်ဘာလအတွက်လူငင်းရေးကောင်စီရဲ့အလဲကျအုပ်ခထဖြစ်တဲ့ဂျပန်အနေနဲ့အရေးယူဆောင်ရွက်တင်ကြောင်းတိုက်တွန်းလိုက်ပါတယ်။ထို့ကြောင့်လူငင်းရေးကောင်စီအနေနဲ့လည်းလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်လိုမျိုးလူခွင့် ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူသင့်ကြောင်း AI အဖွဲ့ကအကြံပေးထားပါတယ်
။နိုင်ငံခြားရေးနှင့်မျက်နှာမှုဆိုင်ရာဥပဒေတွေကိုမြန်မာဘက်ကဆိုင်းငံ့ထားလိအောင်မယ်လို့ရရှိနေဦးက Rewriters သတင်းဌာနကိုပြောဆိုတယ်လို့ဒီမနေ့ကထုတ်ပြန်တဲ့သတင်းထဲမှာဖော်ပြထားပါတယ်။ NLD ဆိုရလက်ထက်မှာအကျွေးတင်မှုတွေတိုးလာနေတဲ့အချိန်ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာပြုပြင်ပြောင်းလဲရေးဥပဒေတွေကြန့်ကြာနေတာဟာပို့ပြီးတော့အခက်အခဲကြုံရမယ့်သဘောပါပဲ။စီးပွားရေးပြုပြင်ပြောင်းလဲမှုဟာလက်ရှိမြန်မာပြည်ရဲ့ဒီမိုကရေစီပြောင်းလဲမှုကာလအတွင်းမှာအရေးကြီးတဲ့အချက်တစ်ခုလည်းဖြစ်ပါတယ
်။မြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးဖြစ်တာကြောင့်ပိတ်ဆို့အရေးယူမှုတွေရဲ့တက်ရောက်မှုကိုလူညွန်ရေးကောင်စီအနေနဲ့တုံးသက်ပေးဖို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂဆန္ဒမှုအကူအညီပေးရေးအေဂျင်စီတွေကထောက်ပံ့ပေးနေတဲ့အကူအညီတွေဟာမြောက်ကိုရီးယားကဘေးဒုက္ခတွေနဲ့ရင်ဆိုင်နေရသူပေါင်း73သန်းလောက်အတွက်အသက်တမျှအရေးပါတဲ့အကူအညီတွေဖြစ်ကြောင်းပိတ်ဆို့မှုတွေကအဲ့ဒီအရေးပါတဲ့အကူအညီတွေအပေါ်မလိုလားအပ်တဲ့တည်ရောက်မှုတွေဖြစ်စေနိုင်ကြောင်းလူခွင့်ရေးမဟာမင်းကြီးဇာယစ်ရိုက်ယက်အယ်ဟူစိန်ကပဲရစ်မြို့ကနေဗီဒီယိုကတဆင့်အဖွဲ့ဝင်တွေကိုပြောကြားတဲ့အထက်ထည့်သွင်းပြောသွားတာပါဥပမာတစ်ခုအနေနဲ့နိုင်ငံတကာကမြောက်ကိုရီးယားရဲ့ဗန်လုံငန်းဆိုင်ရာကန့်သတ်မှုတွေချမှတ်ထားတာကိုသူကထည့်သွင်းပြောကြားခဲ့တာမှာစာနာရိတ်ခါရုရှင်နေကျမရေးဆောင်ရှောက်မှုပစ္စည်းကိရိယာတွေနဲ့တခြားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမြောက်ကိုရီးယားနိုင်ငံသားတွေအပေါ်ပေးနေတာတွေကိုနှေးကွေးသွားစေတယ်လို့ဆိုပါတယ်မြောက်ကိုရီးယားလူခွင့်ရေးအခြေအနေတွေကိုအဓိကထားဆွေးနွေးတဲ့ကောင်စီရဲ့အထူးစည်းဝေးမှာလူခွင့်ရေးမဟာမင်းကြီးကအဲ့ဒီလိုပြောခဲ့တာဖြစ်ပါတယ်တရုတ်ရုရှားနဲ့ဘိုလီးဗီးယားနိုင်ငံတွေကကန့်ကွက်ထားတဲ့ကြားကပဲအဖွဲ့ဝင်နိုင်ငံအများစုကထောက်ခံတဲ့အတွက်အဲ့ဒီစီအိုပဲကိုကျင်းပခဲ့တာပါဒါဟာမြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီကလေ့ကျင့်မြောက်ဇက်တိုက်ဆွေးနွေးကြတာလည်းဖြစ်ပါတယ်ခင်ဗျ
အမေရိကန်ပြည်တော်စုနော့ဖက်ချန်ကယ်လီဖိုးနီးယားပြည်နယ်မှာအချိန်တစ်ပတ်ကျော်မီလောင်ကျွမ်းနေတဲ့ဒီတော်မီကိုငိမ့်တက်နိုင်အောင်မိသက်သမားတွေအကြီးအကျယ်ကြိုးပမ်းနေရတော့ပဲဖြစ်ပါတယ်။မီလောင်မှုတွေကတနေရာမကရှိနေတာဖြစ်ပြီးတော့လောလောဆယ်မှာတော့ဒီ Los Angeles မြို့ရဲ့အနောက်မြောက်ပိုင်းမှာလောင်နေတဲ့မီကိုအောင်ဆက်ပြီးတော့ဝိုင်းပြီးတော့ငိမ့်တက်နေကြပါတယ်။ပြည်နယ်သမိုင်းမှာအခုလောင်နေတဲ့မီးကအကြီးအမားဆုံးနဲ့ပျက်စီးမှုအများဆုံးမီးလောင်မှုလည်းဖြစ်ပါလေ။ Los Angeles တူရန်မိုင်ပေါင်း360လောက်မီးလောင်ခံထားပြီးတော့ Santa Barbara KI မှာအဆောက်အဦပေါင်း800ကျော်မီးတဲ့ပေါက်သွားခဲ့ပါပြီ။မီးသက်သမားတွေရဲ့လေထဲကနေစူးစမ်းပြီးတော့ငိမ့်သက်မှုတချို့ကတော့အောင်မြင်မှုရှိနေတယ်ဆိုပေမဲ့လေပြင်းတွေတိုက်ခတ်နေလို့ဒီမီးကူးဆက်မှုကအလွယ်တကူနဲ့မြန်မြန်ဆန်ဆန်ဖြစ်နေတယ်လို့ဒီအနာဘိုင်ကပြောပါတယ်။အဲဒါကြောင့်ဒီအခုညင်းတက်မှုဟာအင်တာမခက်ခဲတဲ့အနေနဲ့လည်းများတယ်လို့အနာဘန်ကဆိုပါတယ်မိသက်သမားပေါင်း 9,800 ကျော်ပါဝင်ပြီးတော့အခုမိကိုညင်းတက်နေကြတာဖြစ်ပြီးတော့လူပေါင်း 2,000 ကျော်ကလည်းဘေးလွတ်ရာမှာပြောင်းရွှေ့နေထိုင်နေကြရပါတယ် Direct from Washington The Voice
of America VOA ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကုချူအောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီပထမအဦးဆုံးတင်ဆက်ပေးမှာကတော့ရိုဟင်ဂျာအရေးနဲ့ကုလသမဂ္ဂလူညွန်ရေးကောင်စီသတင်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြမ်းတင်းနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂလူညွန်ရေးကောင်စီမှဆွေးနွေးဖို့ရှိနေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကလူညွန်ရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ထွက်လာပြီးတော့တလအကြာမှာအခုလိုထပ်မံပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်အခုချိန်ထိရိုဟင်ဂျာတွေပေါ်ပြစ်မှတ်ထားပြီးတော့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေထိထိရောက်ရောက်အေးအေးယူကင်တွယ်ဖို့အတွက်လူမျိုးရေးကောင်စီဘက်ကပြက်ကွက်မှုကရှက်ဖွယ်ကောင်းတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းဝေဖန်နေကြပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဒီဇင်ဘာလ12ရက်နေ့လုံခြုံရေးကောင်စီမှပြုလုပ်မဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲနဲ့ပတ်သက်လို့အသေးစိတ်အစီအစဉ်ကိုထုတ်ပြန်ခြင်းမရှိသေးပါဘူးပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်နဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ်တပ်မတ်ကြီးဂျိုနာသန်အယ်လင်ကတော့ကြီးညာချက်ပါအချက်တွေကိုမြန်မာနိုင်ငံဘက်ကလိုက်နာဆောင်ရွက်မှုရှိမရှိတလအကြာမှာပြန်လည်သုံးသပ်ဖို့ရှိတယ်ဆိုတာမျိုးအခုလိုပြောသွားခဲ့ပါတယ
် The first time Security Council has spoken in this way for a decade and we will judge Myanmar on judge Burma
ဒါလူမျိုးကောင်စီအနေနဲ့စစ်စုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပထမဆုံးထုတ်ပြန်တဲ့ကြီးညာချက်ပဲဖြစ်ပါတယ်လူမျိုးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့လုံဆောင်ချက်ကိုအကဲခတ်စောင့်ကြည့်မှာဖြစ်ပါတယ်အတွင်းမှုချုပ်ကလုံရေးကောင်စီကိုအစီအမခံပြီးမြန်မာနိုင်ငံကလိုက်နာဖို့ရက်30အချိန်ရမှာဖြစ်ပါတယ်။လုံရေးကောင်စီကမြန်မာနိုင်ငံကိုအရှင်းဆုံးအသိပေးလိုက်တာပါပဲ
။ဒီဇင်ဘာလအတွက်လုံချုံရေးကောင်စီရဲ့အလှည့်ကြဥက္ကဋ္ဌကတော့ဂျပန်ဖြစ်ပါတယ်။ဒါကြောင့်ဂျပန်အနေနဲ့လုံချုံရေးကောင်စီဥက္ကဋ္ဌဖြစ်လာခြင်းကမ္ဘာလူသားချင်းဆိုင်ရာအကျက်အတဲအကြီးမားဆုံးဖြစ်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းဖို့လက်တွေ့ပြသတင်ကြောင်း AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ3လခွဲကြာမြင့်လာတဲ့လူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုတွေအဆုံးသတ်ဖို့ထိထိရောက်ရောက်အရေးယူဆောင်ရွက်တင်ကြောင်းလဲတောင်းဆိုထားပါတယ်။မနစ်တနင်္လာနေ့ကထုတ်ပြန်တဲ့ AI ရဲ့အကြေညာချက်မှာရိုဟင်ဂျာအကျက်တဲကိုလုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်အရေးယူကင်တွယ်ဖြေရှင်းဖို့ပြက်ကွက်နေကြောင်းဝေဖန်ရှုံချထားပါတယ်။အလို့ဆိုးရွားလာတဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဩဂုတ်လကတည်းကဘေးလွရာကိုထွက်ပြေးတင်းရှောင်ခဲ့တဲ့အခြေအနေအတွက်လုံခြုံရေးကောင်စီဘက်ကကြေညာချက်တစ်ခုလောက်ပဲထုတ်ပြန်နိုင်ခဲ့ကြောင်းနဲ့ဒါဟာလည်းထိရောက်မှုမရှိကြောင်း AI လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။ရိုဟင်ဂျာအကြမ်းတင်းနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂလူခွင့်ရေးကောင်စီကနေမြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားပိတ်ဆို့အရေးယူမှုနဲ့အတူမြန်မာနိုင်ငံအပေါ်လက်နက်ရောင်းချပိတ်ပင်တဲ့ကန့်သက်ချက်တွေပါဝင်တဲ့မြန်မာအရေးဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့လည်းလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်လိုမျိုးလူခွင့်ရေးချိုးဖောက်မှုကိုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူတင်ကြောင်း AI အဖွဲ့ကအကြံပေးထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုအတွက်တာဝန်ခံဖို့လုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်တဆင့်ပြီးတဆင့်ဆောင်ရွက်တင်ကြောင်းလဲတိုက်တွန်းထားပါတယ်။နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်တဲ့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်မှာတော့ရခိုင်ပြည်နယ်မှာနောက်ထပ်လုံခြုံရေးတပ်အင်အားတွေအလွန်အကျွံအသုံးမပြုရေးတေချာအောင်ဆောင်ရွက်ဖို့အရက်သားအုပ်ချုပ်ရေးပြန်လည်ဖွဲ့စည်းဖို့တရားဥပဒေစိုးမိုးမှုရှိစေဖို့လူခွင့်ရေးချိုးဖောက်သူတွေနဲ့တာဝန်ရှိသူတွေကိုချက်ချင်းအရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒါ့အပြင်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်ကလေးတွေအပေါ်နှိမ်ပန်းနှိပ်စက်မှုစတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအပေါ်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့နဲ့ဒီအတွက်လည်းမြန်မာအစိုးရဘက်ကသက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
မှန်ကြီးနိုင်ပြပြတော့တာပါဆက်တည်းပြောရမယ်ဆိုရင်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်ကို၈နှစ်ဇန်နဝါရီလ23ရက်နေ့မှာစတင်မှုအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားရရှိလိုက်တဲ့သဘောတူညီချက်မှာချွေးင်းချက်တွေအများပြားပါဝင်နေတဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဝေဖန်ပြောကြားလိုက်ပါတယ်ဒုက္ခသည်တွေပြန်ပို့ရေးဆွေးနွေးတဲ့နေရာမှာဒုက္ခသည်များဆန်ရကုလသမဂ္ဂတာဝန်ရှိသူတွေပါဝင်တဲ့နယ်လို့လည်း HRW ကထောက်ပြလိုက်ပါတယ်အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ
်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးသွားကြသူများနေရပြန်ပို့ရေးသဘောတူညီချက်လို့အမည်ပေးထားတဲ့ဒီသဘောတူညီချက်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးလိုက်ကြတာဖြစ်ပါတယ်အဲ့ဒီသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရခိုင်ပြည်နယ်အတွင်းပြန်လာရေးအစီအစဉ်ကိုလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားရရှိလိုက်တဲ့သဘောတူညီချက်မှာချုပ်ယွင်းချက်လိုအပ်ချက်တွေအများအပြားပါဝင်နေကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကဒီဇင်ဘာလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့ဝေဖန်လိုက်ပါတယ်။Bill Frelick HRW အဖွဲ့ကဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ
်။ The agreement really in our view is fatally flawed in multiple ways and
ကျွန်တော်တို့အမြင်အရဒီသဘောတူညီချက်မှာတောင်းဆောင်ကနေကြီးမားတဲ့ချွင်းချက်တွေပါဝင်နေတာကိုတွေ့ရပါတယ်ဒီသဘောတူညီချက်ကိုခဏဘေးဖယ်ထားပြီးတော့သဘောတူညီချက်ရေးဆွဲတဲ့နေရာမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေအပြည့်အဝပါဝင်ဖို့ဖိတ်ခေါ်သင့်ပါတယ်နောက်ပြီးတော့ဒုက္ခသည်တွေအနေနဲ့နေရက်ကိုသူတို့သဘောဆန္ဒနဲ့ပြန်လာတာမျိုးဖြစ်တင်ပြီးတော့ပြန်လာကြတဲ့အခါမှာလဲဘေးကင်းလုံခြုံမှုနဲ့ကုန်တိုက်ကရှိတဲ့ပြန်လာမှုမျိုးဖြစ်အောင်လိုအပ်တဲ့အချိန်ယူပြီးတော့ဆောင်ရွက်တင်ပါတယ
်ဒုက္ခသည်တွေကိုပြန်လက်ခံရေးဆောင်ရွက်တဲ့အစီအစဉ်တွေမှာလိုအပ်ရင်ကုလသမဂ္ဂရဲ့ပါဝင်ဆောင်ရွက်မှုကိုလက်ခံသွားမယ်လို့မြန်မာအစိုးရဘက်ကပြောထားပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့အစပိုင်းကတည်းကကုလသမဂ္ဂရဲ့ပါဝင်မှုကိုလိုလားကြောင်းပြောထားတယ်လို့ Bill Frelick ကပြောပါတယ်ဒုက္ခသည်တွေနေရပြန်လာရေးသဘောတူညီမှုရရှိပြီးနှစ်လအတွင်းစတင်အကောင့်ထည့်ဖို့မဲ့ဒီအစီအစဉ်ဟာမြန်လွန်းတယ်လို့ယူဆကြောင်းလဲBill Frelick ပြောပါတယ
် Our concerns here are multiple actually first is simply that the time frame for this is quite premature I mean the
ကျွန်တော်တို့ဘက်မှာစိုးရိမ်တဲ့အချက်အများပြားရှိပါတယ်ပထမတစ်ချက်ကတော့ဒုက္ခသည်တွေပြန်လာနိုင်မဲ့အချိန်စရာဟာအရန်ကိုဆောလွန်နေပါတယ်လူပေါင်း6သိန်းခွဲကျော်အရမနေရာစွန့်ခွာထွက်ပြေးရတဲ့အကြောင်းရင်းကိုဖြေရှင်းပေးနိုင်ခြင်းမရှိသေးတာနောက်တစ်ချက်ကနေရပြန်လာသူတွေဘေးကင်းလုံခြုံမှုရှိတယ်မရှိဘူးဆိုတာကိုစောင့်ကြည့်နေတဲ့စနစ်ချမှတ်အကောင့်ထဲပေါ်ခြင်းမရှိသေးတာနောက်တစ်ခါဒီလူတွေပြန်လာတဲ့အခါတိုင်းပြည်အတွင်းအများနည်းတူလောက်ကန်စားတောက်နေတဲ့အစီအစဉ်တွေကြိုတင်စီစဉ်ထားခြင်းမရှိသေးတာလေပေါ်ပါမှာလေ
ဒါအပြင်ဒုက္ခသည်တွေနေရပြန်ရေးဆွေးနွေးကြတဲ့နေရာမှာဒုက္ခသည်တွေကိုယ်တိုင်ပါဝင်ပြီးသူတို့ရဲ့သဘောထားတွေကိုလည်းရယူသင့်တယ်လို့ဆိုပါတယ်ဒုက္ခသည်တွေကိုစီစစ်တဲ့အစီအစဉ်နဲ့ပတ်သက်လို့လည်း Bill Frederick ကအခုလိုထောက်ပြပါတယ
် Verification of residence in Burma is if the requirement is to use documents
မနက်ငယ်ကဒုက္ခသည်တွေကိုပြန်လက်ခံရေးစစ်စစ်တဲ့နေရာမှာစာရွက်စာတမ်းထောက်ထားတွေအပေါ်ခြေခံပြီးတော့လုပ်ဆောင်တာဖြစ်ပါတယ်ဒုက္ခသည်တွေရဲ့အထောက်အထားအများပြားဟာမိလောင်သွားတာဖျက်ဆီးခံရတာပျောက်ဆုံးသွားတာဒါမှမဟုတ်ခိုင်လုံတဲ့အထောက်အထားအဖြစ်ပြလို့မရနိုင်တော့လောက်အောင်ပျက်စီးသွားတာတွေရှိခဲ့ပါတယ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလှုပ်ဆောင်ခံခဲ့ရလို့ပဲဖြစ်ဖြစ်တွေ့ကြုံလာမဲ့ဘေးအန္တရာယ်ကိုစိုးရိမ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုအလင်းမြန်ထွက်ပြေးသွားကြရလို့ပဲဖြစ်ဖြစ်နီးမျိုးစုံကြောင့်အထောက်အထားတွေမရှိတော့တဲ့သူတွေအများပြားပါဝင်နေပါတယ
်ဒုက္ခသည်တွေပြန်လက်ခံရေးစီစစ်တဲ့နေရာမှာစီးရီးယားအပါအဝင်တခြားအာဖရိကနိုင်ငံတချို့ကလှုပ်ဆောင်ခဲ့တဲ့နမူနာတွေကိုယူပြီးစီစစ်မှုတွေပြုလုပ်နိုင်တယ်လို့လည်းသူကပြောပါတယ်အခြေခံအားဖြင့်တော့ဖိနှိပ်မှုကိုခံခဲ့ရပြီးအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရသူတွေဒေသခံပြည်သူတွေနဲ့အာဏာပိုင်အဖွဲ့အစည်းတွေအကြားယုံကြည်မှုတိစောက်ရေးဟာအရေးကြီးဆုံးအချက်ဖြစ်ကြောင်းအဲ့ဒီလိုယုံကြည်မှုရရှိရေးအတွက်တိစောက်ဆဲကာလမှာလည်းနိုင်ငံတကာရဲ့ပါဝင်ဆောင်ကြည့်မှုလိုအပ်ကြောင်း Bill Frelick ကပြောပါတယ်မြန်မာအစိုးရတာဝန်ရှိသူတွေကတော့ဒုက္ခသည်တွေပြန်လာတဲ့အခါအရင်ကလိုယာယီစခန်းတွေမှာရက်ကာလရှည်ကြာစွာနေထိုင်ရတာမျိုးမဖြစ်ရအောင်ဖျက်ဆီးခံခဲ့ရတဲ့ဆိုတော့သူတို့ရဲ့မူလနေအိမ်နေရာဟောင်းတွေမှာအိမ်အစ်စ်တွေပြန်ဆောက်ပေးတာအပါအဝင်ကြိုတင်ပြင်ဆင်မှုတွေကိုစတင်ဆောင်ရွက်နေပြီဖြစ်ကြောင်းမကြသေးခင်ကပြောပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှရိုဟင်ဂျာအရေးဒီဇင်ဘာလ5ရက်နေ့ကအထူးအစည်းအဝေးခေါ်ယူကျင်းပခဲ့တာမှာစည်းဝေးပွဲခေါ်ယူရခြင်းနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သမ္မတကြီးအမ်ရှမင်းအဆန်ရှင်းလင်းတင်ပြခဲ့တဲ့အထက်နိုင်ငံမဲ့ဖြစ်နေတဲ့လူနည်းစုအခြေအနေကိုထိထိရောက်ရောက်ဖြေရှင်းရမှာသူတို့ပေါ်လူမျိုးရင်းနဲ့ဘာသာရေးဆိုင်ရာမုန်းနှင်မှုတွေကိုရပ်တန့်ရမှာဖြစ်တယ်လို့ သူတို့ကိုအတိအမှမပြုဘဲမြန်မာနိုင်ငံအတွင်းနေထိုင်ခဲ့တာကြပေမဲ့တရားမဝင်နေထိုင်သူတွေဆိုတဲ့ပြောဆိုမှုတွေကိုလည်းရပ်တန့်ရမှာဖြစ်ကြောင်းမစ္စတာကော်ဖီအာနန်အဖွဲ့ရဲ့အကြံပေးချက်တွေကိုလည်းအပြည့်အဝလိုက်နာရမှာဖြစ်ကြောင်းဒါ့အပြင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုရမှာဖြစ်ကြောင်းလူ့အခွင့်အရေးပဋိပက္ခကိုဖြည့်ဆည်းရေးမှာမြန်မာဘက်ကစိတ်ရင်းမှန်နဲ့ကြိုးပမ်းလှုပ်ဆောင်တာမျိုးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေအနေနဲ့မတွေ့ရသေးကြောင်းဒီပြဿနာကိုဖြည့်ဆည်းရေးမှာလူသားချင်းစာနာမှုကိစ္စကိုပဲဖြည့်ဆည်းပြီးနိုင်ငံအကြဆွေးနွေးဖြည့်ရှင်းရုံနဲ့လုံလောက်တယ်ဆိုတဲ့အယူအဆကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံကြောင်းထည့်သွင်းပြောကြားခဲ့ပါတယ
်။ကုဇော်ဝင်းလိုင်တင်ပြတော်တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။သုရရှိမြတ်ခင်ဗျာ၊နယူးယောက်မြို့ရဲ့အချက်ချကျတဲ့ Port Authority Westgate အနီးမှာတင်းင်းလာနေမနဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ရမှာမတင်ငါသူကိုရဲကဖမ်းမိထားတယ်လို့ရဲနယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဒီပောက်ကွဲမှုကြောင့်မတင်ငါသူအပါအဝင်လူတချို့ဒဏ်ရာရရှိခဲ့ပြီးတော့ဒီတိုက်ခိုက်မှုဟာအကြမ်းဖက်ကြံစီမှုလို့မြို့တော်ဝင်ကပြောလိုက်ပါတယ်။နယူးယောက်မြို့မှာနေထိုင်တဲ့မြန်မာတွေလည်းစိုးရိမ်မကင်းဖြစ်လျက်ရှိကြပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။နယူးယောက်မြို့ရဲ့မင်းနဲ့လူသူစီကားချိန်မှာမြို့ရဲ့လူအရှုပ်ဆုံး Port Authority Basker Gate နဲ့ Times Square မြေအောက်ယထာဘူရာဆက်ဆက်ထားတဲ့မြေအောက်လှိုင်းကူမှာပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီး2နာရီကြာမှာနယူးယောက်ပြည်နယ်နဲ့ဒေသခံအစုအယအများရှိတွေကအခင်းဖြစ်ပွားရာနေရာမှာပဲအသေးစိတ်အချက်လက်တွေကိုသတင်းစာရှင်းလင်းပွဲမှာတင်ပြခဲ့ပါတယ်။နယူးယောက်ရဲမင်းကြီး James O'Neill ကအခုလိုရှင်းပြသွားပါတယ
်။ Approximately 7:20 the below ground walkway which connects the IND line to the
နီအောင်လာမဆောင်ရဖြစ်တဲ့ Times Square မှာအမှတ်1-3ယထားတွေလွန်ပြန်ဆွဲနေတဲ့နေရာမှာဖြစ်ပါတယ်။ပောက်ကွဲမှုဖြစ်ကြောင်းရဲကိုအကြောင်းကြားလို့တွားရောက်ခဲ့တဲ့ရဲတပ်ဖွဲ့ကအသက်28နှစ်အရွယ်အမျိုးသားတဦးဒဏ်ရာရနေတာတွေ့ခဲ့ရပါတယ်။သူ့နာမည်ကအကာရဲ့ဦးလာလို့ကျွန်တော်တို့သိရပါတယ်။သူ့တကူလုံးမီးလောင်ဒဏ်ရာတွေဖြစ်နေပါတယ်။ကနဦးစုံစမ်းစစ်ဆေးမှုအရအဲ့ဒီအမျိုးသားဟာသူ့ကိုမှအဖြစ်လောက်ထားတဲ့ဖောက်ခွဲပစ္စည်းကိုဝတ်ဆင်ထားခဲ့တယ်လို့သိရပါတယ်။သူကအဲ့ဒီဖောက်ခွဲပစ္စည်းကိုတမင်တက်တက်ဖောက်ခွဲခဲ့တာဖြစ်ပါတယ
်။အကာရဲ့ဦးလာဟာစစ်လက်မှရှည်တဲ့ပိုက်ထဲရမ်းထည့်ပြီးဘက်ထရီနဲ့ဝိုင်ယာကြိုးတွေထားတဲ့အိမ်လုတ်ဘုံးကိုသူ့ကိုမှပတ်ထားခဲ့တာဖြစ်ပါတယ်ရဲကနောက်ပိုင်းမှာထုတ်ပြန်တဲ့ဓာတ်ပုံတွေရသူကမြေကြီးပေါ်မှာလဲနေပြီးသူ့အိမ်ကြီးလဲမိလောင်ကသူ့ဝန်ပိုက်ကလည်းအယောင်မဲနေတာတွေ့ရပါတယ်ဘ ਹੁ အစုရရဲနဲ့နယူးယောက်စွန်စန်းစစ်ဆေးသူတွေကတော့ဦးလာကိုတင်ထားတဲ့ဆေးုံမှာပဲစစ်ဆေးနေပြီးဘရိုကလင်မှာရှိတဲ့သူ့ရဲ့နေအိမ်ကိုလည်းတွားရောက်ရှာဖွေခဲ့တယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုကြောင့်မတင်ကားသူအပါအဝင်နောက်ထပ်လူသုံးဦးဒဏ်ရာရရှိခဲ့ပြီးစိုးရိမ်တဲ့အခြေအနေမှာမရှိရဘူးလို့သိရပါတယ်။တကယ်တော့ဒီ Times Square နေရာဟာလူသူစီကားတဲ့နေရာဖြစ်တဲ့အတွက်ကြောင့်တည်ဆုံဒဏ်ရာရရှိမှုများနိုင်တဲ့အတွက်ကြောင့်ဒါဟာအကြမ်းဖက်တိုက်ခိုက်မှုကြံစည်မှုတစ်ရပ်ဖြစ်တယ်လို့ New York မြို့တော်ဝန် Bill de Blasio ကပြောခဲ့ပါတယ
်။ Let's be clear as New Yorker
ကျွန်တော်ရှင်းရှင်းပြောချင်တာကတော့မြေအောက်ယထာတွေကိုအများဆုံးအသုံးပြုပြီးတော့ New York မြို့နယ်လူတွေရဲ့ဘဝကအဓိကလှုပ်ရှားနေတာပါ။မြောက်ရထားသွားလာမှုတွေမှာတိုက်ခတ်မှုဖြစ်တယ်လို့ကြားလို့ရှိရင်တက်ပြီးတော့စိုးရင်ရပါတယ်။နောက်ထပ်ပြီးတော့ရှင်းရှင်းပြောချင်တဲ့ချက်ကတော့ဒါဟာအကြမ်းဖက်တိုက်ခတ်မှုကြိုးပမ်းမှုပါပဲ။ဒီတိုက်ခတ်မှုဟာသူမှန်းတယ်လို့မအောင်မြင်ခဲ့တာကတော့ဖျားမလို့ပါပဲ
။ဦးလာဟာလွန်ခဲ့တဲ့ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအမြဲတမ်းနေထိုင်ခွင့်ရရှိထားသူဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တန်ယုံကတော့ဒီကိစ္စနဲ့ပတ်သက်လို့ထုတ်ပြန်ရမှာကမ္ဘာ့ဝန်အကြမ်းဖက်လုပ်ရတွေကိုဆန့်ကျင်ပြီးအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကလုံးဝတိခတ်မှုမရှိတဲ့ policy ကိုအခိုင်အမာဆွဲကင်တယ်လို့ဖော်ပြထားပါတယ်။ဦးလာဟာဘယ်ယူရခြင်းနဲ့အခုလိုတိုက်ခိုက်တယ်ဆိုတာကိုသက်ကွဲစွာမသိရသေးပေမဲ့ IS အစိုးရတွေကိုအားကျလို့ဖြစ်နိုင်တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။သူအနေနဲ့တကူတော်လှုပ်ဆောင်နေပုံရတယ်လို့လည်းယူဆကြပါတယ်။နယူးယောက်မြို့မှာမြန်မာတွေဘဝအများပြားလဲနေထိုင်ကြတဲ့အတွက်ကြောင့်ခုလိုပောက်ကွဲမှုကြောင့်လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြတယ်လို့သိရပါတယ်။နယူးယောက်မြို့ကကိုမိုးချန်းက
မတင်ကြတဲ့ဟာတွေ့တယ်ဆိုလို့ရှင်တော့အကွာပြောကြပြီ။ဘာကြောင့်ဆိုမြို့ကအစိုးရကွန်နိုက်ကအစပေါ့နော်။ If you see something say something ဆိုတဲ့စံပုတ်ပေါ့နော်။အဲ့ဒါကတော့ဒီမှာအကုန်လုံးလက်သုံးစကားလို့ဖြစ်နေ။အမင်းတစ်ခုခုမြင်လို့သင်္ကာမကင်းဖြစ်ရင်မင်းအများဆုံးလာပြီးအတုံးကြပါဆိုတဲ့စံပုတ်ပေါ့လေ။အဲ့ဒီစံပုတ်လေးကအခုဒီမှာလူတွေရဲ့ပါးစပ်ထဲမှာစွဲနေကြတယ်။ဆိုအဲ့လိုမျိုးတွေလောက်လာတဲ့ဟာတွေကဟိုးအရင်တော့မရှိဘူး။အခုနောက်ပိုင်းဟိုရှိလာတယ်ကျွန်တော်တို့နယူးယောက်မှာရှိတဲ့မြန်မာနိုင်ငံသားတွေကိုနိုင်လဲနေထိုင်ကြလာတဲ့အချိန်ကျတော့ဒီလိုမျိုးအနေအထားမျိုးတွေဖြစ်လာတာပေါ့နော် ကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းဒီလိုပဲစိုးရိမ်မှုတွေကတော့နည်းများတော့ရှိတတ်ကြမှာပေါ့နော်ဒါလူပဲသို့တော်လည်းပဲကိုလှုပ်ဆရာရှိတာကိုကိုသွားကြလာကြလှုပ်ကြတာပဲဆိုတော့ကျွန်တော်ထင်ပါတယ်သိထားပြီးသားပါဒါတွေကတော့နည်းများတော့ဖြစ်မှာပဲလူတိုင်းကတော့သတိထားပြီးသွားကြလာကြရတာပေါ့
အင်ပီရိုပြောခွင့်ရမြို့သမီးဆာရာဟက်ဂဘီဆန်ဒက်စ်ကတော့ဒီပောက်ကွဲမှုကိုကြည်ချင်းအဖြစ်အမေရိကန်ပြည်ထောင်စုကိုလာရောက်အခြေချဖို့ရှောက်ထားကြသူတွေကိုပုံမတင်ကျက်တဲ့စီးမျဉ်းတွေနဲ့စီစစ်ချမှတ်ဖို့လွှတ်တော်ကပြဋ္ဌာန်းတင်တယ်ဆိုတာကိုတက်တေပြရရောက်တယ်လို့သတင်းစာရှင်းလင်းပွဲမှာထောက်ပြခဲ့ပါတယ်ရှင်
။ဒါကတော့တင်းလာနေမနေ့ပိုင်းနယူးယောက်မြို့မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုရဲ့နောက်ဆက်တွဲအခြေအနေတွေကိုဒေါ်လတ်လတ်တန်းစူးစီးတင်ပြသွားတာဖြစ်ပါတယ်။သောရရှင်များခင်ဗျာ။နိုင်ငံရေးမှာဝင်ရောက်ပတ်သက်နှောက်ယှက်မှုတွေနဲ့နှစ်နိုင်ငံကြားမှာတူယိုလုပ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ဩစတြေးလျနဲ့သူ့ရဲ့အကြီးဆုံးကုန်သွယ်ဘက်တရုတ်နိုင်ငံကြားမှာတင်းမာမှုတွေရှိလာနေပါတယ်။ဩစတြေးလျရဲ့ပြည်တွင်းနိုင်ငံရေးကိုတရုတ်ကဝင်ပြီးတော့ဆွတ်ဖက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးကတရုတ်ဘာသာစကားကိုတုံးဆွဲပြီးတော့အပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဒီအကြောင်း VOE သတင်းတော့ Field Marshal သတင်းပေးပို့ထားတာကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
Australia နိုင်ငံရေးအတွင်းခင်မီနီးတွေနဲ့တိုင်းတစ်ပါးရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိနေတယ်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ကအခိုင်အမာပြောလိုက်ပါတယ် Australia အတိုက်ခံ Labor Party ရဲ့အထက်လွှတ်တော်မှ Sam Dastyari ဟာချမ်းသာကြွယ်ဝတဲ့တရုတ်စီးပွားရေးသမားတဦးနဲ့နှိစက်သူဖြစ်ပြီးသူ့ကို Australia အစိုးရကစုံစမ်းစစ်ဆေးမှုတွေတေချာလုပ်နေပါတယ်တောင်တရုတ်ပင်လယ်ဆိုင်ရာတရုတ်ဆိုရရဲ့မူဝါဒကိုထောက်ခံကြောင်းလွှတ်တော်မှဆမ်တက်စတီယာတွေကထုတ်ပေါ်ပြောဆိုခဲ့ပြီးတော့သူ့အတွက်တရားဝင်စည်းကိုလည်းတရုတ်တထေးကပေးတာကိုသူကလက်ခံတယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ Australia Labor Party ရဲ့ရည်တည်ချက်ကတော့ဝန်မခံဘဲညှင်းဆန်နေပါတယ်လွှတ်တော်မှတက်စတီယာတွေဟာတရုတ်နဲ့ Australia နိုင်ငံကြားသူ့လူကိုယ်ပတ်သားတရှိုးလုံးနေတဲ့သူလို့ Australia အစိုးရအဆိုရဝန်ကြီးတူကပြီးခဲ့တဲ့လအတွင်း Australia လွှတ်တော်မှကြေညာချက်တောင်ထုတ်ပြန်ခဲ့ပါတယ်အီရန်နိုင်ငံဘွားဩစတြေးလျအထက်လွှတ်တော်မှဒက်စတီယာတွေကတော့သူဟာဩစတြေးလျမျိုးချစ်ပုဂ္ဂိုလ်တူဖြစ်ကြောင်းနဲ့အမကင်းစင်နဲ့သူတော့မဟုတ်တဲ့အကြောင်းတွင်တွင်ပြောနေပါတယ်။ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘော့ကတော့တရုတ်ရဲ့ချင်းချောက်မှုကိုဩစတြေးလျနိုင်ငံကငြင်းခံနေမှာမဟုတ်ဘူးလို့ပြင်းထန်တဲ့စကားလုံးတွေကိုသုံးပြီးတော့ပြောဆိုခဲ့ပါတယ
်။ Modern China was founded in 1949 with these words.Zhonghua Runmen Zanchila
တရုတ်လူမျိုးတွေနှိုးကြားထားကြွလို့ဆိုတဲ့စကားလုံးနေနဲ့ခေတ်သစ်တရုတ်ပြည်ကို1949ခုနှစ်ကထူထောင်ခဲ့တာပါဒါဟာတရုတ်နိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်မှုနဲ့ဂုဏ်သိက္ခာကိုခိုင်မာစေတဲ့အတုံးအနှုံးပါအခုတော့ Australia နေနှိုးကြားထားကြွလို့ဆိုပြီးကျွန်တော်တို့ပြောပါပြီ
Australia နိုင်ငံရဲ့ပါတီတွေကိုနိုင်ငံခြားအလူငွေတွေပေးတာနဲ့ပတ်သက်ပြီးတားမြစ်တဲ့ဥပဒေသစ်တွေကိုလည်း Australia မှာပြဋ္ဌာန်းခဲ့ပြီးတော့တခြားနိုင်ငံအတွက် Australia ရဲ့ဒီမိုကရေစီကိုထိခိုက်ပျက်ပြားအောင်လုပ်တဲ့သူကိုထောင်ချလို့ရတဲ့ဥပဒေပြဋ္ဌာန်းချက်လည်းပါဝင်ပါတယ်။ဩစတြေးလျရဲ့ပြည်တွင်းရေးကိုနိုင်ငံခြားကဝင်ရောက်ဆွတ်ဖက်နေတဲ့ဆိုတော့ဝန်ကြီးချုပ်ထမ်ပေါ်ရဲ့ပြောဆိုမှုကလက်ခံနိုင်စရာမရှိဘူးလို့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂန်ဆွမ်းကပြောပါတယ
်။我们对澳大利亚领导人有
ဩစတြေးလျခေါင်းဆောင်တဦးကအခုလိုပြောဆိုတဲ့ကိစ္စဟာကျွန်တော်အတွက်တော့အံ့ဩစရာပါ။ဒီလိုမှတ်ချက်ချမှုတွေကဂျာမနီပဲတရုတ်ကိုနစ်နာအောင်သတင်းတွေဖန်တီးတဲ့ဩစတြေးလျကတချို့တာဝန်မဲ့သတင်းမီဒီယာတွေအတွက်အကွက်ကောင်းပါပဲ။ဒါတွေကတရုတ်နဲ့ဩစတြေးလျနှစ်နိုင်ငံအရေးကိုအစိတ်အတော့ဖြစ်စေပါတယ်
။စောင့်ကြည့်လေ့လာသူတွေရဲ့အဆိုအရတရုတ်နိုင်ငံရဲ့အဆုံးစွန်ရွေချက်ကတော့ဩစတြေးလျဟာအမေရိကန်နဲ့ဝေးကွာလာပြီးတရုတ်နဲ့ပို့ပြီးတော့နီးကပ်လာစေရေးပဲလို့ဆိုပါတယ်။ဘလို့ပဲဖြစ်ဖြစ်ဩစတြေးလျဝန်ကြီးချုပ်ထမ်ပေါ်ရဲ့ပြောဆိုချက်ကတော့တရုတ်နဲ့ပတ်သက်ပြီးတော့ဩစတြေးလျဘက်ကနှိုးကြားထားကြွလိုတဲ့သဘောပြတ်သားလိုက်တာပဲလို့လေ့လာသူတွေကပြောကြပါတယ်။တရုတ်ဟာဩစတြေးလျရဲ့အကြီးမားဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုကတော့1950ပြည့်နှစ်အစောပိုင်းကာလတွေကတည်းကဩစတြေးလျနဲ့စစ်ရေးဆက်ဆံမှုတွေနိနိကက်ကရှိလာခဲ့တဲ့နိုင်ငံဖြစ်ပါတယ
်။ကိုကျော်အောင်လင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာ VOE American တန်ရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှိနေခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းနိုမီတာ3240တို့ပြင်လိုင်းနိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါထူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့
ဟိုမကြသိငယ်ကထွက်တယ်ဘန်ကောက်ဘုဆိုကြီးလိုက်လို့ရှိရင်ထိုင်းက26ထိတက်သွားတယ်ကျွန်တော်တို့ကဗီယက်နမ်က14ဆင့်တက်တယ်ကျွန်တော်တို့က14ဆင
့်ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်တူတာစုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မပြက်ကောက်နှုတ်တင်ပြပေးပါမယ
်အရင်ဆုံးတင်ပြပေးခြင်းကတော့ Washington Post သတင်းစာကြီးရဲ့ Editor အပေါ်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကရိုဟင်ဂျာလူနည်းစုတွေအပေါ်လူမျိုးစုလိုက်ရှင်းလင်းမှုတွေပြုလုပ်နေတဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းအရှိန်အဟုန်ကောင်းလာနေပါတယ်။မြန်မာနိုင်ငံအပေါ်ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှအင်္ဂါနေ့ကသဘောတူဆုံးဖြတ်ခဲ့ပါတယ်။နောက်တစ်ရက်မှာပဲအမေရိကန်အောက်လွှတ်တော်အမတ်တွေကရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုလုပ်ငန်းတွေပြန်ပြီးတော့လှုပ်ဆောင်နိုင်ဖို့နဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေရပ်ဆိုင်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။အမေရိကန်လွှတ်တော်နဲ့သမ္မတဒေါ်နယ်ထရမ့်အစိုးရတို့ဟာမြန်မာစစ်ကောင်းဆောင်တွေအပေါ်အရေးယူဒဏ်ခတ်ပိတ်ဆို့ဖို့ကိုဦးတည်ပြီးတော့ဆောင်ရွက်နေကြပြီဖြစ်ပါတယ်။EU ဥရောပတမက္ကရာကလည်းအလားတူလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလောက်ဖိအားပေးမှုတွေကမြန်မာစစ်ကောင်းဆောင်နေတဲ့ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်နဲ့အယက်သားအစိုးရပေါ်တက်ရောက်မှုရှိအောင်မဖြစ်သေးဘူးလို့ရေးသားထားပါတယ်။နိုင်ငံတကာရဲ့ဝေဖန်ပစ်တင်မှုကိုပယ်ချတဲ့နေရာနဲ့ရိုဟင်ဂျာတွေပေါ်အထင်သေးမုန်းတီးကြတဲ့နေရာမှာမြန်မာလူမှုအတိုင်းဝိုင်းဟာတိတ်ကိုညီညွတ်နေတယ်လို့လည်းရေးသားထားပါတယ်။ရိုဟင်ဂျာတွေပေါ်စနစ်တကျဖိနှိပ်မှုတွေပြုလုပ်နေတယ်၊တပ်ဖြတ်မှုတွေ၊အုပ်စုလိုက်အာဏာကျင့်တာတွေကျေးရွာတွေကိုမိရှူတာတွေပြုလုပ်နေပါတယ်ဆိုပြီးတော့စုံစမ်းစစ်ဆေးဖော်ထုတ်တဲ့သတင်းတွေထွက်ပေါ်နေပေမဲ့မြန်မာစစ်တပ်ကတော့မဟုတ်မှန်ကြောင်းခုခံပြောဆိုနေဆဲရှိပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာဒါတွေကိုထုတ်ပြောပြီးစစ်ဗိုလ်ချုပ်တွေကိုဖိအားပေးရမယ်အစားကုလသမဂ္ဂလူ့ခွင့်ရေးအကြီးအကဲကလူမျိုးတုံးတပ်ဖြတ်မှုဖြစ်ပေါ်နေတဲ့အရေးရောမျိုးပြောဆိုတာဟာဖွံ့ဖြိုးဆဒီမိုကရေစီနိုင်ငံအတွက်အန္တရာယ်ရှိတယ်လို့အနောက်နိုင်ငံတွေကအစိုးရတာဝန်ရှိသူတွေကိုပြောခဲ့တဲ့အကြောင်းရေးသားထားပါတယ်။မြန်မာစစ်ကောင်းဆောင်နဲ့ရှေ့စဉ်နောက်စဉ်ဆိုသလိုဒေါ်အောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုမကြခင်ကတွားရောက်ခဲ့ပြီးသမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့တဲ့အကြောင်းတရုတ်အစိုးရဟာမြန်မာနိုင်ငံအပေါ်ကုလသမဂ္ဂကပြစ်တင်ဝေဖန်တာအရေးယူတာမျိုးလုပ်ခဲ့ရင်ဆန့်ကျင်မယ်လို့ပြောထားတာဖြစ်ပါတယ်။ရိုဟင်ဂျာတွေလက်တလောခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းဟာကမ္ဘာပေါ်မှာအကြီးအမားဆုံးဒုက္ခသည်စခန်းတွေကတစ်ခုဖြစ်ပြီးကောင်းကောင်းစီမံခန့်ခွဲအုပ်ချုပ်နိုင်မှုမရှိရင်အစွန်ရောက်သမားတွေလူတစ်ဆူဆောင်းရနေရာကြီးဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်။လူသားစုပေါ်ကျူးလွန်နေတဲ့ပြစ်မှုတွေကိုအေးမြီဝဲထားရင်ရက်ဆက်မှုတွေဟာအဆိုးဆုံးအခြေအနေကိုရောက်သွားနိုင်တယ်လို့လည်းရေးသားထားပါတယ်။ဘန်ကောက်ပို့သတင်းစာရဲ့အတွင်းမြင်အဘော်ကဏ္ဍမှာတော့ဆောင်းမချင်လာရီဂျကင်ကရိုဟင်ဂျာအရေးနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေများလာနေချိန်မှာမြန်မာနိုင်ငံဘက်ကတန်တမာရေးအရာထိုးစစ်တရက်ကိုစတင်လိုက်ပြီးဆိုပြီးတော့ရေးသားထားတာကိုဖတ်ရပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေပြန်ပြီးတော့ချမှတ်ရေးအတွက်ကြိုးစားနေကြတဲ့အရှေ့အလယ်ပိုင်းနိုင်ငံတွေနဲ့အာရှတိုက်ကမွတ်စလင်နိုင်ငံတွေကိုဆွဲဆောင်မှုအတွက်ရည်ရွယ်ပြီးတော့ပြုလုပ်တာဖြစ်တယ်လို့ဆိုပါတယ်။အဲဒါကတော့ကိုဖီအာနန်ရဲ့အကြံပြုချက်တွေပေါ်မြန်မာအစိုးရရဲ့ကြိုးပမ်းအကောင့်ထဲဖော်နေမှုတွေကိုအကြံပေးဖို့အတွက်ထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးဟောင်းဆူရကီယက်စတီရာထိုင်ခေါင်းဆောင်နဲ့နိုင်ငံတကာအကြံပေးအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒါဟာနိုင်ငံတကာကနေဖိအားပေးတောင်းဆိုနေတဲ့အစိုးရအနေနဲ့ပွင့်လင်းမြင်သာအောင်လုပ်ဖို့နဲ့ရခိုင်ဒေသကိုလူခွင့်ရေးစုံစမ်းစစ်ဆေးရေးအဖွဲ့တွေတွားရောက်ခွင့်ပေးဖို့တောင်းဆိုနေတာကိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ဒီအဖွဲ့မှာအမေရိကန်အထက်လွှတ်တော်အမတ်ဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးတာဝန်ယူခဲ့သူဘေးလ်ရစ်ချတ်ဆင်ဆွီဒင်နိုင်ငံကပါလီမန်သဘာဝတိအာဘင်အာလင်တောင်အာဖရိကကနိုင်ငံရေးသမားရော့ဖ်မေယာဒေါက်တာလော့ဒ်အီရာဒါစီအစရှိတဲ့နိုင်ငံတကာဝါရင့်နိုင်ငံရေးသမားတွေနိုင်ငံတကာစစ်ဆေးညှိနှိုင်းရေးအတွေ့အကြုံရှိသူတွေပါဝင်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဆူရတီရဲ့အောက်ဆုံးရှစ်အုပ်ချုပ်ရေးဆိုင်ရာရက်ကြီးအုပ်ချုပ်ရေးရွေးကောက်ပွဲတွေကိုတနင်္ဂနွေအတိုင်းအတာနဲ့စတင်ဆောင်နေကြပြီဖြစ်ပါတယ်။ NLD အဆူရလက်ထက်မှာပထမဆုံးအကြိမ်ကျင်းပတဲ့ဒီရက်ကြီးအုပ်ချုပ်ရေးရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့အခက်ခဲတွေအလားအလာကောင်းတွေအပြင်သရရှင်တွေကရောဒီယူကောက်ပွဲတွေအပေါ်မှာစိတ်ဝင်စားမှုရှိပါရဲ့လားယူကောက်ပွဲဆောင်ရွက်မှုတွေအပေါ်ဘယ်လိုသဘောရပါလဲဒါတွေကိုလာမယ့်အင်္ဂါနေ့ညပိုင်းတဲ့လေလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ် ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
အင်္ဂါညတိုင်းရီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီကနေ့မင်းတင်ပြမယ် EDN အသုံးကတော့
Lip service.
So that we can say, salon bang ga, L-I-P, lip ga, no ka, S-E-R-V-I-C-E, service ga, the kukuku lo sang bida, so ro, squite kong ye, tai yai tibe ga ro, no ne, the kukuku lo sang bida po. Lip service de, lai pet de, kriya ga ro, G-I-V-E, give, da mam ho, B-A-Y, pay, pit bido, give lip service, da mam ho yin,ပေးလစ်ဆာဗစ်လို့ပြောလို့ရပါတယ်။ idiom တွေကတော့တခုခုကိုလုပ်ပေးပါမယ်။တခုခုကိုထောက်ခံပါတယ်။သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်ထဲကမပါ။နားကြောက်အောင်အောင်အပြောတက်တက်လုပ်တာမျိုးတကယ်လက်တွေလုပ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီလိုနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair.But they had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလုံထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလုပ်ပြီးဖို့သူတို့မှာရည်ရွယ်ချက်မရှိဘူးလို့အတည်ပြုရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair, but they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုတ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုတ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American Indian တို့ English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုချိန်အားဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးကြားရမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်စီးပွားရေးကဏ္ဍမှာ NLD အစိုးရလက်ထက်အတွင်းစီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာ၊စီးပွားရေးလုပ်ကိုင်စားသောက်လို့မကောင်းဘူးဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေတဲ့အကြောင်းနဲ့မူဝါဒချမှတ်တဲ့နေရာမှာလည်းနိုင်ငံတကာနဲ့ရှင်းနေအောင်ကိုယ့်ဘက်ကဘယ်လိုကဏ္ဍတွေကိုဦးစားပေးဆောင်ရွက်မယ်ဆိုတဲ့လက်တွေ့ကျတဲ့မူဝါဒတွေရှိဖို့လိုအပ်တဲ့အကြောင်းကိုအပိုင်း1နဲ့2မှာတင်ပြခဲ့ပြီးဖြစ်ပါတယ်။အခုသတင်းမှာမှာတော့လက်ရှိချမှတ်အကောင့်ထဲပေါ်နေတဲ့စီးပွားရေးမဟာဗျူဟာပြောင်းလဲပစ်ဖို့လိုမလားဆိုတာကိုစာရေးဆရာဒေါက်တာတင်မောင်တန်းကဆွေးနွေးထားတာကိုစီးပွားရေးကဏ္ဍရဲ့အပိုင်း3ဖြစ်တဲ့ကုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာ။
ရှိအနယ်ဒီအစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုမကောင်းတဲ့အတွက်တိုင်းပြည်စီးပွားမတိုးတက်တာစီးပွားရေးအခြေအနေဟာရုတ်ရော်မသွားရင်တောင်အရင်အစိုးရလက်ထက်ကတည်းကပိုပြီးကောင်းလာတာမျိုးမရှိဘူးစသဖြင့်စီးပွားရေးလုပ်ငန်းရှင်တွေလက်သိပညာရှင်တွေနဲ့ပြည်သူအများစုကပါယူဆနေကြတာဖြစ်ပါတယ်မကြာသေးခင်ကကြောက်ယူခဲ့တဲ့ပြည်ရင်းကလူလူစစ်တမ်းတချို့မှလည်းအဲ့ဒီအတိုင်းဖော်ပြနေကြတာပါအနယ်ဒီအစိုးရတက်လာကြတဲ့ကခန္ဓာစုံမှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဝန်ကြီးဌာနအလိုက်ရက်တရာစီမံကိန်းတွေချမှတ်အကောင့်ထဲပေါ်လာပေမဲ့လိုအပ်ချက်တွေလွဲချော်မှုတွေရှိနေတယ်ဆိုတာကိုပြသနေတာလားဒါမှမဟုတ်အဲ့ဒီလှုပ်ဆောင်မှုတွေရဲ့ရလဒ်ကိုတွေ့မြင်နိုင်ဖို့အချိန်ဆောင်နေသေးတာလားဆိုတာကိုသိနိုင်အောင်အစိုးရဘက်ကမူဝါဒချမှတ်သူတွေနဲ့နှိစက်မှုရှိတဲ့စာရေးဆရာဒေါက်တာတင်မောင်တန်းကိုမေးကြည့်ထားတာတွေကိုအပိုင်း၃ပိုင်းခွဲပြီးတော့တင်ပြပေးနေတာဖြစ်ပါတယ်အရင်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့တာတွေနဲ့လက်ရှိအစိုးရရဲ့ဆောင်ရွက်မှုကွာခြားချက်ကိုဆရာတင်မောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်အရင်တော့ဆိုရင်နှိုင်းယှဉ်ပြီးတော့မပြောချင်ဘူးပေါ့နော်ဒါပေမဲ့စောက်လို့ရေးလုပ်ငန်းကြီးတခုလုံးကလည်းအလုံးမဖြစ်တော့ဘူးဖြစ်သွားတယ်ကြံတဲ့နေရာတွေမှာကလည်းလုံနိုင်ကြိုင်တာကိုရှော့ပေးနိုင်တဲ့ဟာမရှိဘူးဘန်ကောက်ပို့ဆိုမကြသေးခင်ကထွက်တယ်ဘန်ကောက်ပို့ဆိုကြီးလိုက်လို့ရှိရင်ထိုင်းက26ထိတက်သွားတယ်ကျွန်တော်တို့က
ဗီယက်နမ်က14ဆင့်တက်တယ်ကျွန်တော်တို့က14ဆင့်ကြာတယ်ဆိုပြီးသူကပြောတယ်အဲ့တော့စီးပွားရေးလောက်တာခိုင်တာပတ်ဝန်းကျင်မှာလည်းဖွင့်တာကိုစိုက်လက်မတက်လောက်လာတာမထွေးရဘူးပေါ့နော်ဆိုတဲ့ခါကျတော့ပြန်လာကစီးပွားရေးလောက်တာခိုင်တာပတ်ဝန်းကျင်ကိုဖန်တီးဖို့ဆိုတဲ့ခါမှာစောစောကပြောခဲ့တဲ့စီးပွားရေးသဘောဆောင်တဲ့ညီရဲ့အရင်နီးရဲ့လျှက်စိတ်ရဲ့ဒီသုံးခုအခြေခံကိုလည်းအားပေးဖို့လိုတယ်
စီဝါရေးလောက်ကင်ဖို့လွယ်ကူနိုင်မဲ့နီလန်တွေကိုလည်းအစိုးရဘက်ကဖန်တီးပေးဖို့လိုတယ်လို့ဆရာတမောင်တန်းကဆိုပါတယ်
။နောက်တစ်ခါလုံဖို့ကင်ဖို့လွယ်ကူလာအောင်ဖန်တီးတဲ့ဖြစ်လျှော့ရေးတွေကိုလည်းလုပ်ဖို့လိုပါတယ်။အဲ့ဒါတွေကိုကြီးလိုက်တဲ့အခါကျဘယ်သူကမလုပ်နိုင်လဲဆိုတော့ဒူးတမ်ပရာဦးဆောင်တဲ့အဖွဲ့ပေါ့နော်ဖြစ်လျှော့တာကိုလုပ်တယ်လို့ပြောပေမဲ့လို့ activities တွေကိုဖြစ်လျှော့နိုင်တယ်လားလုပ်နေတယ်လားဆိုတာကြတော့လေအပြည့်အမမြင်သာဘူးပေါ့နော်မသိတာလည်းကျွန်တော်တို့မသိရတာလည်းဖြစ်ချင်းဖြစ်မှာပေါ့။ဆိုတဲ့အခါကျတော့အကုန်လုံးတစ်ခုလုံးကိုပြန်နေသုံးသပ်စဉ်းစားပြီးတော့ဒီဇိုင်းတစ်ခုတော့လုပ်ဖို့လိုမယ်လို့ထင်တယ်။မဟုတ်လို့ရှိရင်တော့ဒီဟာကဘယ်လိုဖြစ်နေမလဲဆိုရင်အရင်တုန်းကပိတ်ထားခဲ့တဲ့စနစ်ရဲ့အချိန်အဟုန်တိုင်းဆက်သွားတာဖြစ်ပြီးဖွင့်ခဲ့တဲ့အချိန်ဟုန်ကရပ်သွားတယ်။အရင်2017မတိုင်ခင်နဲ့ရှိခဲ့တဲ့ပိတ်ဆို့ထားတဲ့အခြေခံတွေကပြန်လဲအားကောင်းလာပြီးတော့တွန်းသွားတာမျိုးဖြစ်သွားလိမ့်မယ်လို့ထင်တယ်။အဲ့ဒါဆိုလို့ရှိရင်တော့စီဝါရေးတိုးတက်မှုကပို့ပြီးတော့ဖြစ်တယ
်။အစိုးရရဲ့စီးပွားရေးမဟာဗျူဟာစဉ်းစားပုံလွဲချော်နေသလားလို့လဲဆရာတမောင်တန်းကမေးခွန်းထုတ်ပါတယ်
။အဲ့တော့ခုနပြောနေတဲ့စီးပွားရေးသမားတွေလှုပ်လှုပ်ကြိုင်လို့မရဘူးဆို။ဘဲဆက်တာကိုအားမှဆောင်းလို့လုပ်ငန်းတွေကတော့ကောင်းလာတယ်။ဆောင်းလို့စိုက်တာကြီးတစ်ခုလုံးအားပေးတယ်ဆိုတော့စိုက်တာကြီးတစ်ခုလုံးပုံမျိုးလောက်အောင်လှုပ်လိုက်တယ်။အားပေးလိုက်တယ်ဆိုတော့အဲ့ဒီကနေအလုပ်ကိုင်တွေပေါ်လာမယ်ဖြစ်သွားမယ်။အခုကဘဲဆက်တာကိုအားပေးလဲဆိုတာအခုကြည့်လိုက်လို့ရှိရင်တော်တော်လေးညင်ဖို့တော်တော်လေးခက်တယ်ထင်တယ်။ဒါတစ်ခုပါနော်။မဟာဗျူဟာစဉ်းစားပုံကြီးတစ်ခုလုံးမှထင်ကြံနာရှိတယ်လို့ကိုကထင်တယ်အဲ့ဒီခါမှာမာဗျူဟာသူတို့ကလည်းပြောတာပေါ့နော်မာဗျူဟာရတော့စဉ်းစားတာရှိပါတယ်လို့ပြောမျိုးဒါပေမဲ့တကယ်တမ်းကအဲ့ဒီလိုခုနပြောတဲ့သဘောပေါ့နော
်လက်ရှိ NLD အစိုးရကချမှတ်ဆောင်ရွက်နေတဲ့မူဝါဒပုံစံနဲ့အိနှင်းချင်းထက်နေကဆောင်ရွက်နေတဲ့ပုံစံနှစ်ခုကွဲလဲချက်ကိုလည်းဆရာတမောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်သူကတော့ဒီဟိုမူဝါဒ12ချက်နဲ့တော့ပြောတာပေါ့နော်အဲ့ဒီ12ချက်ကနေသူကဟိုတော့တဲ့95ချက်ကိုထပ်ထုတ်ထားတာအသေးစိတ်ပေါ့အဲ့ဒီအစနဲ့ကြတာနေဘာလုပ်မယ်ဆိုတာဒါပေမဲ့နော်လှုပ်ချင်တာတွေအများများပြီးတော့အဲ့ဒါကြည့်လိုက်လို့ရှိရင်ဝင်းကြီးဌာနတွေအကုန်လောက်တာအကုန်ပါသွားတော့ပေါ့နော်ပြဿနာကဒါကအရင်အစိုးရအဖွဲ့တုန်းကလည်းဒီကောင်ကကြည့်တယ်အဖိဖို့ပြဿနာကိုမလုပ်နိုင်နေဘူးထိုင်းရဲ့ budget ကိုသွားပြီးတော့ပြန်ပြီးနည်းနည်းကြည့်လိုက်အဲ့ဒီထိုင်း budget ရဲ့ website ကအဲ့ဒီမှာသူကဒီ pie chart လေးနဲ့ပြထားတာရှိတယ်အရင်ကောင်းတယ်နော်ဥပမာအားဖြင့်သူက global competitiveness အတွက်သုံးမယ်ဆိုတာအတွက်administrative structure ကြီးကိုပြင်တယ်ပြင်ဖို့အတွက်28ရာခိုင်နှုန်းလား24ရာခိုင်နှုန်းသုံးတယ်အများဆုံးသုံးတယ်သူကเนาะထိုင်းကအဲ့ဒါဆိုလို့ရှိရင်အဲ့ဒီကောင်နဲ့ခုနပြောနေတဲ့ doing business မှာထိုင်းက26ထိတက်သွားတာเนาะတက်သွားတဲ့အထိဖြစ်တာနဲ့ဆက်ဆက်နေတယ်အဲ့တော့သူကမဟာဗျူဟာတစ်ခုလုံးရှိတယ်သူဘယ်လိုဝင်မလဲဘယ်နေရာမှာဖြည့်လျှော့မလဲဘယ်လိုတွေသွားမလဲဆိုတော့သူကမဟာဗျူဟာစဉ်းစားထားတဲ့အရာကြီးတစ်ခုလုံးရှိကျွန်တော်တို့ကမရှိဘူး budget ကအဲ့ဒီမဟာဗျူဟာအောက်ကနေစဉ်းစား
လက်ရှိအစိုးရမှာမဟာဗျူဟာပိုင်းဆိုင်ရာအားနည်းချက်တွေရှိနေတယ်လို့သူကပြောပါတယ
်။အခုကျွန်တော်တို့စဉ်းစားတာကြအဲ့လိုမဟုတ်ဘဲနဲ့ဌာနတွေပုံမှာအခြေခံပြီးတော့ budget တွေကိုစဉ်းစားလို့ဖြစ်နေတယ်။မဟာဗျူဟာမရှိတဲ့အတွက်ကြောင့်မဟာဗျူဟာအားနည်းတဲ့အတွက်ကြောင့်ပေါ့မရှိတဲ့လို့မပြောချင်ဘူးပေါ့နော်။မဟာဗျူဟာပိုင်းမှာစဉ်းစားပုံအားနည်းတဲ့အတွက်ကြောင့်ဘူဝါဒပိုင်းမှာလည်းအားနည်းသွားတယ်။ဆိုတော့မဟာဗျူဟာဆိုတော့အဲ့ဒီမဟာဗျူဟာကလည်း vision နဲ့ဆိုင်သွားပေါ့။ငါဘလို့သွားမယ်ဘလို့ဝင်မယ်ဆိုတော့မျှော်မြင်ချက်ပေါ့မျှော်မြင်ချက်ပါလေကျွန်တော်တို့ကအားနည်းတယ်မမျိုးရင်ချက်ကလည်းသူကမပြောတာတော့မဟုတ်ဘူးပြောတယ်တောင်ဆောက်စုကြီးကပြောတယ်နော်အာဆီယံနိုင်ငံတွေကို10နှစ်အတွင်းမှာမြည်ရမယ်စင်ကာပူအနည်း20မှာကျော်ဖြစ်ရမယ်ဖြစ်နိုင်တာမဖြစ်နိုင်တာတွေပါထားဒါလေးကို vision ဖြစ်နေอยู่ရင်ဌာနအသီးသီးကအာဆီယံကိုငါဌာနကမြည်အောင်ဘာလဲသူ define လုပ်ဖို့လိုလားလေ vision တော့ every department ကလုပ်ရမယ်အာဆီယံဆိုတာဘာလဲဆိုတာသူရှားရမယ်အဲ့တော့အဲ့ဒီဟာကို define လုပ်ပြီး goal ကို set ဒီ vision ကို setting လုပ်ထားရမယ်လုပ်ပြီးတဲ့ခါကျမှသူကအဲ့ဒီဟာကိုရောက်အောင်မဟာဗျူဟာငါဘယ်လိုရောက်အောင်သွားမလဲဆိုတာမဟာဗျူဟာကိုအဲ့ဒီ how ဆိုတာကိုသူစဉ်းစားအခုကခုနပြောနေတဲ့ခေါင်းဆောင်ကတော့သူ့ရဲ့ vision ရှိတယ်တောင်းဆန်းသူဒါပေမဲ့အဲ့ဒီ vision ကိုဒီဘက်ကိုအလုံးအနေနဲ့အစစ်စစ်ပေါ့နော် vision ကနေမဟာဗျူဟာပြီးရင်မူဝါဒကနေမှ account တွေဖော်မှု program တွေကိုတောင်းလျှောက်ပြီးစဉ်းစားနိုင်တဲ့ဟာကမရှိဘူးစင်းသားကောင်းမောင်းကိုမသိဘူးလို့ပြောရမလို့ဖြစ်နေတယ်အဲ့လိုပြောတော့မသိဘူးပေါ့နော
်စင်းသားပြည်ပဲ
အုပ်စုတစုကလည်းလိုရတယ
်အစိုးရရင်ဆိုင်နေရတဲ့ပြဿနာကချမှတ်ထားတဲ့မဟာဗျူဟာတွေကိုပံ့ပိုးပေးနိုင်မဲ့ capacity လို့ခေါ်တဲ့လုံနိုင်ကြိုင်နိုင်တဲ့အရေးချင်းရှိသူတွေမရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ
် ဲ့တော့သူကခုနပြောနေတဲ့သူကဒုတိယပြဿနာ NLD ကြုံရတဲ့အခက်အခဲပါလို့ဆိုတော့ institution level ကိုရောက်တော့လေသူကမှတော့မူဝါဒတွေကတစ်ခုနဲ့တစ်ခုသိမ့်မကွာဘူးအရင်ဦးသိမ့်ချိန်နဲ့ဒါပဲလောပါဒါပဲဒါပေမဲ့တကယ်အကောင့်ထဲပေါ်တဲ့ design ကိုလုံးဝမဆင်းရောက်သွားတဲ့အခါကျ capacity မရှိတာနဲ့သူကထိတ်လိုက်သွားတူးနေသူကဝင်လာတဲ့အခါမှာသူကဘေးလူကိုသူကဆွဲမသွင်းဘူး bureaucracy နဲ့ပေါ်ဖို့လိုတယ် bureaucracy က capacity ကိုသူ့ကိုမပြေးနိုင်မပြေးနိုင်တဲ့အခါသူကလည်းအဲ့ထက်မှပိတ်မိနေလို့ဖြစ်သွားတယ်လို့ကိုကတော့အဲ့လိုထင်တယ
်အစိုးရမှလိုအပ်နေတဲ့လူစွမ်းအားအရင်အမြင့်နဲ့လုံနိုင်ကင်နိုင်စွမ်းရှိသူလုံလောက်မှုမရှိတဲ့အားနည်းချက်ကိုတခြား INGO တွေပြည်တွင်းကတက်သည့်ပညာရှင်တွေနဲ့အစိုးရကိုပံ့ပိုးပေးနိုင်မယ့်အဖွဲ့အစည်းတွေဖွဲ့စည်းပြီးအစားထိုးလှုပ်ဆောင်သွားမယ်ဆိုရင်တော့လက်ရှိလိုအပ်ချက်တွေကိုအတိုင်းအတာတစ်ခုအထိဖြည့်ဆည်းပေးနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ်ခင်ဗျာ
ဥဇဝဲနိုင်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါကိုအောင်စီစဉ်တည်ဆက်ထားတာဖြစ်ပါတယ်
ခရစ်မတ်ကာလမတိုင်ခင်ကတည်းကဝါရှင်တန်မြို့တော်ကသမရအင်ပြီးတော့မှအမျိုးသားခရစ်မတ်သစ်ပင်မိထွန်းညီပွဲကျင်းပသလိုပင်မလွတ်တော်အဆောက်အဦအနောက်ဖက်မြခင်ပြည်မှာလည်းလူလူရဲ့သစ်ပင်လို့ခေါ်ဆိုကြတဲ့ခရစ်မတ်သစ်ပင်ကိုဒီဇင်ဘာ6ရက်နေ့ညနေကမိထွန်းညီးခဲ့ကြပါတယ်။ညနေ9နာရီမှာခရစ်မတ်သစ်ပင်မိထွန်းညီးတဲ့ခန္ဓာစတင်ကျင်းပတာဖြစ်ပြီးအောက်လွတ်တော်ဥက္ကဋ္ဌဘောဘရိုင်ယန်လည်းတက်ရောက်ပါတယ်
။5 4 3 2 1 Today
အခုနှစ်အတွက် Christmas တစ်ပင်ကို Montana ပြည်နယ်အနောက်မြောက်ဘက်ကခုတနိုင်အမျိုးသားတစ်တော်ဥယျာဉ်ကနေပို့ဆောင်ပေးခဲ့တာဖြစ်ပြီး November 10ရက်နေ့ကခုန်လှည့်ခဲ့တာပါအဲဒီနောက်တော့ American ပြည်အောင်စုတဝမ်း truck ကနေဖြတ်ပြီးမြို့တော် Washington DC ကိုပို့ဆောင်ပေးခဲ့ပါတယ်ပေ80နီးပါးအမြင့်ရှိတဲ့ Christmas တစ်ပင်ဟာ November 28ရက်နေ့မှာ Washington DC ကိုရောက်လာပြီးလန်ကီမှာတရင်နှစ်ပတ်ခွဲကြာမြင့်ခဲ့ပါတယ်Christmas တစ်ပင်မှာစွန့်ရင်အုံပြမှုနေပါတဲ့မီးလုံလေးတွေတက်ဆင်ထားပြီး2018ခုနှစ်ဇန်နဝါရီ1ရက်နေ့ထိတိုင်အောင်ညနေစည်းစာချိန်ကနေည7နာရီအထိနေ့စဉ်မီးထွန်းညှိသွားမှာပါ Christmas ရာသီကာလဖြစ်တာကြောင့် Christmas ဖိုးဖိုးကြီး Santa Claus ကိုနေရာတကာမှာတွေ့မြင်လာပါပြီကလေးငယ်တွေကိုလိုရာစုပေးဖို့ကုန်တိုက်တွေဖခင်ကျောင်းတွေမှာစောင့်ကြုံနေကြတဲ့ Santa တွေကိုတွေ့နိုင်တယ်လို့ရောင်စုံအလှဆင်မီထုံဘွဲတွေနောက်အကစားဘွဲတွေမှာဆိုရင်လဲစန်တာတွေကိုတွေ့လာရပါပြီမကြသေးခင်ရပိုင်းအတွင်းမင်းပြည်နယ်အနောက်ပိုင်းကနယူရီမြို့ကလေးမှာကျင်းပတဲ့နှင်းလျှော်စည်းပွဲမှာဆိုရင်လဲစန်တာ160လောက်ပါဝင်ခဲ့ပါတယ
် 3 2 1 go
Sunday River ပွဲတော်အတွက်စန်တာတွေဟာတောင်စောင်းဘော်ကနေနှင်းလျှော်စည်းခဲ့ကြတာဖြစ်ပြီးဆက်ရှိကြိမ်မြောက်ကျင်းပလာတာလည်းဖြစ်ပါတယ်ဒီပွဲကရတဲ့ရံမုံငွေတွေကိုတော့ဒေတာရင်းကပရာဟိတအဖွဲ့တွေကိုလှူဒန်းသွားမှာပါဘော့စတန်မြို့ကနေလာတဲ့အသက်50အရွယ်စန်တာတဦးဖြစ်သူယဲလနာဝက်ကဒီနှင်းလျှော်စီးပွဲဟာသူ့ရဲ့အားလည်းရဲ့ရာသီအစပွဲတော့ဖြစ်တယ်လို့ပြောရတယ်သူဟာရုရှားနိုင်ငံမှာတော့ကနှင်းလျှော်စီးသမားတဦးဖြစ်ပြီးအခုခါမှာစီးပွားရေးအကြံပေးတဦးဖြစ်ပါတယ်ရရှာမှဆိုရင်ခရစ်မတ်ပွဲမဆင်ရွှဲပဲနှစ်သက်ကူးပွဲတွေသာဆင်ရွှဲပါတယ်ဒီမှာအခုလိုပွဲတော့ကျင်းပတော့နှင်းလျှော်စည်းရာသီအတွက်စစည်းပြပြီးစန်တာလိုဝစ်လွတ်လွတ်လပ်လပ်နဲ့လူငယ်တယောက်လိုလှုပ်ခွင့်ရတဲ့အတွက်အင်မတန်ပျော်ရွှင်ရပါတယ်လို့သူကပြောပါတယ်ဒီပွဲတော်မှာပါဝင်သူတွေဟာစန်တာဝစ်စုံအပြင်မုတ်စိမ်မွေးအဖြူကောင်းဆောင်အုတ်ထုတ်အနီတွေကိုလည်းဆောင်းအောင်မှာဖြည်းဖြည်း $15အနည်းဆုံးလှူဒန်းရပါတယ်။အွန်လိုင်းကနေတဆင့်ပါဝင်မဲ့သူတွေစာရင်းသွင်းရတာဖြည်းဖြည်း10မိနစ်အတွင်းမှာပါဝင်နိုင်တဲ့သူအရေးအတွက်ပြေးသွားခဲ့တယ်လို့ပွဲတော်ကျင်းပရေးအဖွဲ့ပြောခွင့်ရဒါစီလမ်ဘတ်ကပြောပါတယ်။တနေ့တစ်တနေ့လူကြိုက်များလာတဲ့ဒီနှင်းလျှော်စီးပွဲတော်မှာ$2,500အထိအလူငွေရရှိခဲ့ပါတယ်။လော့စ်အိန်ဂျလိစ်ကိုလာရောက်လည်ပတ်သူတော်တော်များများကဟောလီဝုဒ်ရုပ်ရှင်တွေကသမိုင်းဝင်နေရာတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေကိုလိုက်လံကြည့်ရှုလေရှိပါတယ်။အော်စကာရုပ်ရှင်ထူးခြားစုပေးတဲ့ Dolby ခန်းမကိုလည်းတွားရောက်လည်ပတ်ကြပါတယ်။အခုခါမှာတော့အဲ့ဒီနေရာနဲ့မလန်းမကန်မှာဒေသခံတွေနဲ့လာရောက်လည်ပတ်သူတွေတောင့်တနေတဲ့ပြရိုက်ဆောက်လုပ်နေပြီဖြစ်ပြီးအလူရှင်တွေရုပ်ရှင်ထုတ်လုပ်သူတွေကလည်းတိဆောက်ဆဲပြရိုက်ကိုတွားရောက်ကြည့်ရှုပြီးကြီးကြပ်နေပါတယ်။ 1920လောက်တုန်းကထင်ရှားတဲ့ရုပ်ရှင်သရုပ်ဆောင်တွေဖြစ်တဲ့ Douglas Fairbanks, Mary Pickford နဲ့တခြား Hollywood အကျော်အမော်တွေကရုပ်ရှင်သမိုင်းကြောင်းကိုဖော်ကျူးထားတဲ့ပြတိုက်ရှိတဲ့ဆိုပြီးတော့အကြံပေးထားတာပါနှစ်တော်ကြာပြီးမှပြတဲ့ဆောက်ဖြစ်တဲ့အကြောင်းပြတဲ့ညွှန်ကြားရေးမှူး Kerry Brower ကအခုလိုရှင်းပြပါရယ်
and it just didn't happen for
အကြောင်းတစ်ခုမဟုတ်တစ်ခုနဲ့ဒီလောက်ကြာသွားတာပါနောက်ဆုံးတော့ဒီဝန်းကျင်မှာပဲကျွန်တော်တို့စောင့်နေပါပြီ2019ကြာရင်ပြတိုက်ဖွင့်လှစ်နိုင်မှာဖြစ်ပြီး Los Angeles မှာရှိတဲ့ပြတိုက်တစ်ခုနောက်ဆုံးတော့ရှိလာပါပြီ
ဒေါ်လာ388သန်းတန်ပြတိုက်မှာလူ1000ဆန်းခန်းမတစ်ခုပါဝင်ပြီးရုပ်ရှင်ရိုက်ကူးတင်ဆက်ပုံသမိုင်းကြောင်းအစစ်စစ်နဲ့ဤပညာရေးပြောင်းလဲလာပုံကိုပြသမှာပါဒါအပြင် Wizard of Oz လို့ဂန်နဝင်ရုပ်ရှင်တွေကဝစ်စုံတွေကိုလည်းပြသထားမှာပါ Brower က
As you're moving through it, it'll be like a journey.
ခီးသွားသလိုနောက်ထပ်တစ်ခုပြီးတစ်ခုမာရီတွေ့ရမလဲဆိုတာကိုမျှော်လင့်ရသလိုမျိုးပါ။တခါတလေလည်းအတိတ်ကိုပြန်ရောက်သွားသလိုခံစားစေရမှာဖြစ်ပြီးအဲ့ဒီခေတ်ကိုလေ့လာနိုင်မှာပါ
။ဒီပြတဲ့ဆောက်ပြီးရင်တော့အလဲပက်ခီးသွားရရဲ့ဆန္ဒတွေပြေဝသွားမယ်လို့Los Angeles မြို့တော်ဝန် Eric Grassidy ကပြောပါတယ
် And I think they wander around wondering where they can experience
ခုလိုရုပ်ရှင်သမိုင်းကြောင်းကိုစုံစုံလင်းလင်းလေ့လာလို့ရမယ့်အနေအားဘမရှိမလဲဆိုတာကိုခီးသွားတွေကသိကျင်နေတာပါအခုတော့ရှိလာတော့မှာပ
ါဒီပြတဲ့ဟာရုပ်ရှင်လုပ်ငန်းအတွက်အထောက်အကူဖြစ်လာစေသလိုမြို့အတွက်ထင်ရှားတဲ့အထိတ်အမှတ်အဆောက်အဦးလည်းဖြစ်လာမှာပါခင်ဗျာဘရုတ်ကလင်းက Red Hook အရာမှာရှိတဲ့ Emma's Torch ဆိုတဲ့စားတောက်ဆိုင်မှာသတင်းပတ်ကုံရပ်ပိုင်းတွေမှာဆိုရင်လူကြိုက်များတဲ့မနေ့နေ့နေ့လယ်စာပေါင်းစားတဲ့ branch ရောင်းချပေးပါတယ်ဘရုတ်ကလင်းမှာအဲ့လိုဆိုင်တွေများပေမဲ့ Emma's Torch ဆိုင်မှာရောင်းချတဲ့အစားအစာတွေကိုတော့ဝန်ထမ်းတွေဖြစ်တဲ့ဒုက္ခသည်တွေလူကုန်ကူးသူတွေလက်ကလွတ်မြောက်လာသူတွေကပြင်ဆင်ပေးတာပါလို့စားတောက်ဆိုင်ပိုင်ရှင်ဖြစ်တဲ့ Kerry Brody ကပြောပါတယ်
there are depths of knowledge and experience
ငငကိုနောက်မှရောက်လာသူတွေအနေနဲ့အလုတ်ကံမြမြဆဆရွေးချယ်ခွင့်မရှိပါဘူးဒါပေမဲ့လည်းအမေရိကန်လူမှုအတိုင်းဝိုင်းအတွက်အသုံးဝင်တဲ့သူတို့တွေရဲ့အတွေ့အကြုံသိမြင်မှုနဲ့ယဉ်ကျေးမှုစတာတွေကိုအသုံးချလို့ရမယ်နည်းလမ်းတွေရှိပါတယ်ဒါကြောင့်အကြံရပြီးတော့အဲ့ဒါကတော့အားလုံးလက်ခံတဲ့အစားအသောက်နဲ့ပတ်သက်ပြီးလုပ်ဖို့ပါ
အရင်ကမျိုးသမီးခွင့်ရေးလှူရှားသူတဦးဖြစ်တဲ့ဘာကီနာဖာဆိုနိုင်ငံသူကလော်ဒိုင်းဟာ2014ခုနှစ်အတွင်းသူဟာအမေရိကမှာနိုင်ငံရေးခေါ်လုံခွင့်ရခဲ့ပါတယ်။အဲဒီနောက်နိုင်ငံတကာလူခွင့်ရေးအဖွဲ့ရဲ့အစီအစဉ်နဲ့အချက်ပြုတ်သင်တန်းတက်ရောက်သူဟာ
It's a good family.
မိသားစုတွေလိုပါပဲ။သူတို့ကတကယ်ကိုအသေးစိတ်တင်ကြားပြသပေးပါတယ်။တခခုနားမလည်ဘူးဆိုရင်လည်းအချိန်ယူရှင်းပြပေးပါတယ်။
Emma's Torch စားတောက်ဆိုင်မှာတောက်ကြနေကနေတင်းငွေတွေနေ့အထိတင်းနှံပေးပြီးတင်းရှိပတ်ကြာတင်ကြပို့ချပေးပါရတယ်။တင်းနှံတက်ရောက်သူတွေအနေနဲ့အစားအသောက်ချက်ပြုတ်ပြင်ဆင်မှုအစီအစဉ်ကိုဝိုင်းရင်စပုံမှုတွေကတင်ကြပေးတာပါ။တင်းနှံဆရာမလော်ရာလက်ခွန်းနာက
So I keep in mind all of those
နောက်ခံယဉ်ကျေးမှုချင်းမတူကြသူတွေဒီမှာလာဆုံကြရဲဆိုတာကိုအမြဲသတိထားပါရတယ်။ကျောက်ကျော်ရာကအစသူတို့ကိုအော်မိတဲ့အခါမှလည်းပြန်သတိထားထိန်းချုပ်ဖို့အရေးကြီးပါရတယ်။ဆိုတော့စားသုံးသူတွေအတွက်အစားအသောက်ကောင်းကောင်းပြင်ဆင်ပေးဖို့နဲ့တစ်ဖက်မှာလည်းတည်တည်ချာချာတင်ကြားပြသပေးဖို့ထင်ကြီးလုပ်ရပါတယ်
။လူငယ်တွေလေးလအတွင်းဒီတနန်းအစီအစဉ်ကနေ၈ဦးမွေးထုတ်နိုင်ခဲ့ပြီးအဲ့ဒီထက်က၂ဦးကတော့မြို့ရဲကစားသောက်ဆိုင်ကြီးတွေမှာအမြဲတမ်းဝန်ထမ်းတွေအဖြစ်အလုပ်ရပါတယ်။ Brody က
Our first graduates are not only
ပထမဆုံးတယောက်ကတော့မျှော်မှန်းထားတာထက်လွန်ပြီးအလုပ်သစ်မှာရာထူးလဲကျိုးဘဝသစ်ကိုလည်းစတင်ထူထောင်နိုင်ခဲ့ပါတယ်။နောက်ထပ်ဘာတွေဆက်ဖြစ်မလဲဆိုတာကိုတွေးပြီးစိတ်လှရှားမိပါတယ်
။စားသောက်ဆိုင်ကိုပိုလူစီကားတဲ့နေရာသစ်ပြောင်းရွှေ့နိုင်ဖို့ Brody ကမျှော်လင့်နေပြီးနယူးယောက်နဲ့တခြားမြို့တွေမှာနောက်ထပ်စားသောက်ဆိုင်ကိုဖွင့်လှစ်နိုင်ဖို့ကြိုးစားနေပါတယ်။နောက်နှစ်အတွင်းဒုက္ခသည်50လောက်ကိုလည်းတင်နှံပေးသွားဖို့စီစဉ်နေတယ်လို့သူကပြောပါတယ်ခင်ဗျာ။
ဒါကတော့ကိုအောင်စီစဉ်တက်ဆက်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ဒီဇင်ဘာလ10ရက်နေ့ရောက်တိုင်း1948ခုနှစ်မှာကုလသမဂ္ဂအထွေထွေညီလာခံကပြဋ္ဌာန်းခဲ့တဲ့လူခွင့်ရေးကြေညာစာတမ်းကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာတဝန်းမှာနိုင်ငံတကာလူခွင့်ရေးနေ့ကိုကျင်းပကြပါလေ။ဒါဟာလူသားတွေမလွဲမသွေခံစားရမယ့်ရပိုင်ခွင့်ဖြစ်ကြောင်းပထမဆုံးကမ္ဘာလုံးဆိုင်ရာကြေညာချက်တစ်ခုလည်းဖြစ်ပါတယ်။လူသားတိုင်းဟာသူ့ရဲ့ဓမ္မမဟုတ်သူ့မရဲ့ဘဝကိုဘယ်နေရာမှာဘယ်လိုရှင်သန်မယ်ဆိုတာကိုဆုံးဖြတ်ပိုင်ခွင့်ကိုယ့်ရဲ့ထင်မြင်ယူဆချက်ကိုထုတ်ဖော်ပြောဆိုခွင့်ကိုကိုးကွယ်ခြင်းနဲ့ဘာသာကိုဖြစ်စေဘာမှမကိုးကွယ်တာပဲဖြစ်စေကိုယ်တိုင်ရွေးချယ်ပိုင်ခွင့်တရားဥပဒေအောက်မှာအထက်အောက်အဆင့်တန်းခွဲခြားမှုမရှိဘဲဒန်းတူညီမျှဆက်ဆံမှုရခွင့်လူလူရေးရာတွင်မှာပါဝင်ဆောင်ရွက်ခွင့်ရှိဖို့ရည်အပြင်တိုင်းပြည်လူမှုအတိုင်းဝိုင်းနဲ့ဘုံအနာဂတ်ကိစ္စရပ်တွေနဲ့ပတ်သက်ပြီးကိုယ့်ရဲ့ပူပန်မှုကို ထုတ်ဖော်ပြောဆိုပိုင်ခွင့်တွေရှိကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ American ပြည်ထောင်စုကဒီလူသားတွေရဲ့အခြေခံရပိုင်ခွင့်တွေကမ္ဘာတဝန်းမှာတိုးတက်လာစေဖို့လှုံ့ဆော်မှာဖြစ်ကြောင်းတန်ဋိဌာန်ချထားတာပါ။လူသားတိုင်းလွတ်လပ်စွာကိုယ်ကွယ်ခွင့်၊တရင်လွတ်လပ်ခွင့်နဲ့လွတ်လပ်စွာသဘောထားကွဲလွဲပိုင်ခွင့်တွေရှိတဲ့ဝန်ကျင်တစ်ခုကိုဖန်တီးပေးရမယ်လို့ American ပြည်ထောင်စုကခိုင်ခိုင်မာမာယုံကြည်ကြောင်းလူလူရေးရဆိုင်ရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးစတီဗ်ဂိုးလ်စတိန်ကပြောပါတယ်။ဒါအပြင်တခြားနိုင်ငံကအစိုးရတွေနဲ့ဆက်ဆံတဲ့အခါမှာလည်းအမေရိကန်ပြည်ထောင်စုကအဲ့ဒီအချက်ဟာဒီမိုကရေစီခိုင်မာရေးအတွက်အရေးပါကြောင်းအဲ့ဒီကမ္ဘာခေါင်းဆောင်တွေအနေနဲ့သူတို့ရဲ့နိုင်ငံသားတွေကိုဒီလိုဝန်ကျင်မျိုးနဲ့ရှင်သန်ပြီးကြီးထွားအောင်ဖန်တီးပေးဖို့အတွက်တာဝန်ရှိကြောင်းသိစေတယ်လို့လည်းပြောပါတယ်။အထူးသဖြင့်ကမ္ဘာတလွှားကတိုင်းရင်းသားလူနည်းစုတွေဟာပြည်နေမှုတန်ကိုခန်းနေကြတာပါနိုင်ငံအတော်များများမှာလူမျိုးစုဖေရှားရှင်းလင်းရေးတွေလုပ်နေတာကိုတွေ့နေရတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီး Goldstein ကပြောပါတယ်ဒီလိုလှုပ်ဆောင်နေမှုတွေဟာလက်ခံနိုင်စရာမရှိသလိုဒီလိုချိုးဖောက်မှုတွေကိုတိအောင်ဖော်ထုတ်ဖို့အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့တာဝန်ရှိပါတယ်လို့လည်းပြောပါတယ်ကမ္ဘာကြီးကိုပိုးပြီးကောင်းမွန်တဲ့နေရာဖြစ်အောင်လုပ်ဖို့အတွက်ကျွန်ုပ်တို့မှာတာဝန်ရှိပါတယ်သဘောထားမတူဆန့်ကျင်မှုဆန္ဒရှိသူတွေဆန့်ကျင်ပိုင်ခွင့်ရဖို့လိုလားသလိုသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလူမှုကတကယ့်ကိုအလေးထားကြစေချင်ပါတယ်။ဒါအပြင်ကမ္ဘာတစ်လွှားမှာလူအများမနစ်သက်တဲ့အခြေအနေအောက်မှာနေထိုင်ရသူတွေအနေနဲ့သူတို့နဲ့အတူအမေရိကန်ပြည်ထောင်စုကအတူရှိနေကြောင်းသူတို့ရဲ့အတန်းတွေကိုနားထောင်နေပါကြောင်းနဲ့သူတို့အတွက်ဆက်လက်ပြီးတိုက်ပွဲဝင်ပေးမှာဖြစ်ကြောင်းသိစေချင်ပါတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီး Goldstein ကပြောကြားခဲ့ပါတယ
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တို့ရရှင်တို့အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်တာဖြစ်ပြီးတော့ VO ရဲ့အဘမဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VO American တန်ကနေအင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီဝေမြန်မာပိုင်းရဲ့အင်ကာနေမနေ့ဖက်အစီအစဉ်လေးဆက်လက်နားဆင်နေကြတာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကအကြေညာပေးပါလိမ့်မယ
်အကျံဖက်တိုက်ခိုက်ရန်ကြံစီသူတူကလက်လုပ်ဘုံကိုကိုမကပ်ပြီးနယူးယောက်မြို့ကလူအစီကားဆုံးမြောက်ယထားဘူရာမှာတနင်္လာနေ့ကဖောက်ခွဲမှုပြုလုပ်ခဲ့ပါတယ်အသက်28နှစ်အရွယ်ဘင်္ဂလားဒေ့ရှ်နယ်ပါအာကာယဦးလာကအဲ့ဒီလိုဖောက်ခွဲမှုပြုလုပ်ခဲ့တဲ့အတွက်အသူအပါဝင်အနီးနားမှာရှိနေသူ2ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်နယူးယောက်မြို့တော်ဝန်ဒီပီဒေဗလာစီယိုကတော့ဒါဟာအကြမ်းဖက်တိုက်ခိုက်ရန်ကြံစီမှုလို့ပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့လိင်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲခံရတဲ့အတွက်ယာရုကနေနှုတ်ထွက်ပေးဖို့အထက်လွှတ်တော်အမတ်လေးဦးကဒီနေ့လာနေ့မှာတောင်းဆိုလိုက်ပါတယ်။သမ္မတထရမ့်အနေနဲ့ယာရုကနှုတ်ထွက်တဲ့အကြောင်းစင်နာရုပ်သံတင်ဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းနယူးယောက်ပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်ကာစတန်ဂီလီဘရန့်ကပြောလိုက်ပါတယ်။အလားတူပဲပါမွန်ပြည်နယ်ကအထက်လွှတ်တော်အမတ်ဗန်နီဆန်ဒါဂျက်ဖ်မက်ကလီနဲ့နယူးဂျာစီပြည်နယ်ကအထက်လွှတ်တော်မှကိုရီဘူကာတို့ကလည်းတောင်းဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြမ်းတင်းနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှဒီကနေ့အင်္ဂါနေ့မှဆွေးနွေးဖို့ရှိနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလူညွန့်ရေးကောင်စီရဲ့မြန်မာအရေးကြေညာချက်ထွက်လာအပြီးတလအကြာမှအခုလိုထပ်မံဆွေးနွေးကြမှာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အတန်းနဲ့ကြီးတဲ့ပြည်သူတွေဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးပိတ်ဆို့အရေးယူမှုတွေရဲ့တက်ရောက်မှုကိုလူညွန့်ရေးကောင်စီအနေနဲ့တုံ့တက်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကတောင်းဆိုလိုက်ပါတယ
်။ဒါကတော့သတင်းချင်းချစ်ကိုကိုဇော်ဝင်းလိုင်ကြီးညာတွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကယ်ဗင်ဖော်လာဖြစ်ပါတယ်။ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်ကိုလှိုင်းဒိုမီတာ16 19နဲ့25လို့ကနေဖတ်ယူနားဆင်နေပါတယ်။ VOA ကိုနားဆင်နေကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တောတာရှင်နေမြန်မာပြည်သူပြည်သားများအားလုံးရွှေလန်းချမ်းမြေကြပါစေကျွန်တော်ဆက်မှုပြပါခင်ဗျာ
This program has come to you from the Voice of America, Washington.